Welcome to the Voice of America in Burmese.
Washington Review American တန်တန်နဲ့2020ဩဂုတ်လ27ရက်တောက်ကြံနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတော်မီတာ2440နဲ့51လိုင်းလမ်းမီတာ190ရောကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါတန်ကြောင့်ကမ္ဘာတစ်လွှာစားနပ်ရိက္ခာမလုံလောက်မှုနဲ့အငဘေးရင်ဆိုင်ဖို့အတွက်ဆိုးဆိုးဝါးဝါဖြစ်လာစေနိုင်တယ်လို့ American ချစ်ဆိုင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ CARE ကပြောပါတယ်။ကမ္ဘာတစ်လွှာစားနပ်ရိက္ခာပြတ်လတ်မှုနဲ့ကျုံ့နိုင်သူအရေအတွက်ဟာနှစ်ဆလောက်တိုးလာနိုင်ပြီးဒီနှစ်ကုန်လောက်ဆိုလူသန်းပေါင်း290လောက်ထိခံစားလာရနိုင်ကြောင်းသူတို့ဖွဲ့ကထုတ်ပြန်တဲ့အစိုးရခံစားမှာဖော်ပြပါတယ်။ဒါ့အပြင်လက်တင်အမေရိကနိုင်ငံတွေမှာနေထိုင်သူတွေမှာတော့စားနပ်ရိက္ခာပြတ်လတ်မှုကျုံ့နိုင်သူသုံးဆဖြစ်လာနိုင်တယ်လို့အနောက်နဲ့အလဲပိုင်းအာဖရိကဒေသတွေမှာနှဆဖြစ်နိုင်ပြီးအာဖရိကတောင်ပိုင်းဒေသမှာတော့90ရာခိုင်နှုန်းထိရှိလာနိုင်တယ်လို့လည်းပြောပါတယ်။ကမ္ဘာပေါ်ကချမ်းသာတဲ့နိုင်ငံတွေမှာလည်းစားနပ်ရိက္ခာမလုံလောက်မှုကိုခံစားနေရပြီးဗြိတိန်နိုင်ငံမှာဆိုအရွယ်ရောက်သူ4ဦးမှာ1ဦးဟာအာဟာရဖြစ်တဲ့အစားအစာရဖို့အခက်အခဲရှိနေတယ်လို့အမေရိကန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါစတင်ဖြစ်ပွားချိန်ကစပြီးစားနပ်ရိက္ခာရဖို့အတွက်မှတ်ပုံတင်လျှောက်ထားသူအနည်းဆုံး6တန်းရှိနေတယ်လို့လဲကဲအဖွဲ့ကပြောပါတယ်။တစ်ချိန်ထဲမှာပဲ2019နှစ်ကုန်ပိုင်းကိုရိုနာဗိုင်းရပ်စ်စတင်အတရုတ်နိုင်ငံဝူဟန်မြို့နဲ့ဟူပေပြည်နယ်ကတာဝန်ရှိသူတွေဟာဒီရောဂါပိုးနဲ့ပတ်သက်တဲ့အချက်လက်တွေကိုဗဟုအစိုးရမသိအောင်ဖုံးကွယ်ဖို့အတွက်ကြိုးစားတာတွေ့ရကြောင်း American ထောက်လှမ်ရေးအဖွဲ့ရဲ့အစိုးရခံစားချက်မှာဖော်ပြထားတယ်လို့ The New York Times သတင်းစာကချက်တဲ့ပရင်းနေမှာပြောပါတယ်။ Arab Sovereignty သမရနိုင်ငံ UAE ခြေစိုက်ကုမ္ပဏီနှစ်ခုဖြစ်တဲ့ပါတီယာကာဂိုနဲ့ Delta Parts Supply FCC ဟာအီရန်ရဲ့အကြီးဆုံးလေကြောင်းလိုင်းမဟန်အဲကိုအထောက်ပံ့ပေးနေတဲ့အတွက် American အစိုးရကဒဏ်ခတ်အရေးယူလိုက်ပါတယ်။ဒီကုမ္ပဏီနှစ်ခုဟာ American အစိုးရအမည်မဲစင်းသွင်းထားတဲ့မဟန်အဲအတွက်စက်ပစ္စည်းအစိတ်ပိုင်းတွေနဲ့ထောက်ပံ့ပို့ဆောင်ရေးလုပ်ပေးနေတာကြောင့်အရေးယူတာဖြစ်ကြောင်း American ဘဏ္ဍာရေးဌာနကဗိုလ်တဖူးနေမှာပြောပါတယ်။ဒါအပြင်ပါတီယာကာဂိုကုမ္ပဏီပိုင်ရှင်ဒါမှမဟုတ်ထိန်းချုပ်သူဖြစ်တဲ့UAE ကအီရန်နိုင်ငံသားအမင်မာဒါဗီကိုလည်းဒဏ်ခတ်အရေးယူလိုက်ကြောင်းပြောပါတယ်။အီရန်အာဏာရှင်ဟာမဟန်အဲလေကြောင်းလိုင်းကိုတုံးပြီးဆီးရီးယားနဲ့ဗင်နီဇွဲလားကအာဏာရှင်တွေနဲ့အရှေ့လေပိုင်းဒေသတစ်လွှာကအကြမ်းဖက်အုပ်စုတွေပါဝင်ကမ္ဘာတစ်လွှာမတိမငြိမ်ဖြစ်စေမဲ့သူ့ရဲ့အစီအစဉ်တွေကိုဖျက်နေတယ်လို့ဗန်နာယီဝန်ကြီးစတီဗင်မနူချန်ကကြေညာချက်မှာပြောဆိုပါတယ်။တစ်ချိန်တည်းမှာပဲအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကိုစားအမေရိကန်နိုင်ငံကနေအီရန်ဆီကိုအမေရိကန်ငွေပို့ဖို့လှုပ်ဆောင်မှုတွေနဲ့ဆက်နွယ်နေတဲ့ဆိုပြီးအမေရိကန်နိုင်ငံသား2ယောက်နဲ့အီရန်နိုင်ငံသား1ယောက်ကိုအမေရိကန်တရားရေးဌာနကတရားစွဲဆိုခဲ့ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တိုင်းတိဆောက်ရေးအတွက်အွန်လိုင်းကနေရန်ပုံငွေရှာတဲ့လှုပ်ရှားမှုမှာပါဝင်သူတွေဖြစ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အကြီးတန်းအကြံပေးဟောင်းဖြစ်တဲ့စတီဗန်နန်နဲ့နောက်3ဦးကိုတိတ်နဲ့ချီတဲ့အလှငွေလိမ်နဲ့တောင်းခံမှုနဲ့ချက်တဲ့ပရင်းနေမှာတရားဆွဲပြီးဖမ်းဆီးလိုက်ကြောင်းတရားရေးဌာနကကြေညာပါတယ်။ဘန်နန်ဟာသမရထရမ့်ရဲ့2016မဲဆွဲအဖွဲ့မှာ CEO ဖြစ်နေတာဝန်ယူခဲ့သူဖြစ်ပြီးသူကနောက်ပိုင်းမှာသမရရဲ့ထိတ်တန့်အကြံပေးဖြစ်လာခဲ့သူပါ။သူနဲ့အတူ Brian Kovich, Andrew Bartolato နဲ့ Timothy Shear တို့ဟာထရမ့်အစိုးရအဖွဲ့ American Mexico နယ်စပ်တလျှောက်မိုင်2000လောက်ရှိတဲ့ဒဇိုင်းတည်ဆောက်ရေးမှာအစိတ်ပိုင်းတစ်ခုနဲ့ပါဝင်နိုင်ဖို့အတွက်ပုဂ္ဂလိကရန်ပုံငွေရှာတဲ့ We Build the Wall လှုပ်ရှားမှုကိုလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီလှုပ်ရှားမှုကနေ American Dollar 25တန်းကျော်ရန်ပုံငွေရှာနိုင်ခဲ့ပေမဲ့ဒီလေးဦးဟာတိတ်နဲ့ချီတဲ့အလှူငွေတွေကိုကိုရေးကိစ္စအတွက်သုံးစွဲခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘန်နန်ရဲ့ရှေ့နေ William Buck ကိုမေးမြန်းခဲ့ပေမဲ့တစုံတရာမှတ်ချက်ပေးပြောကြတာမရှိပါဘူး။သမ္မတ Trump ကတော့သူရဲ့နေဆက်တိုင်းတစိတ်တပိုင်းအတွက်ပုဂ္ဂလိကရန်ပုံငွေနဲ့တိဆောက်ဖို့လုပ်တဲ့လုပ်ရက်ကိုမနှက်သက်ကြောင်းနဲ့ဒါကအစိုးရလုပ်ရမယ့်အလုပ်ဖြစ်ပြီးပုဂ္ဂလိကအတွက်မဟုတ်ကြောင်းသမရအင်ဗျူမှာသတင်းတောက်တွေကိုပြောပါတယ်။ဘယ်လာရုစ်နိုင်ငံမှာအလက်ဇန္ဒရာလူကာရှန်ကိုကို6ကြိမ်မြောက်သမရတက်တန်းဆက်ပြီးထမ်းဆောင်ခွင့်ရသွားစေတဲ့အငင်းပေါ်ပွဲရွေးကောက်ပွဲအတွက်နိုင်ငံတကာစုံစမ်းစစ်ဆေးဖို့ကြိုးစားမှုနဲ့ဘယ်လာရုစ်ကဆန္ဒပြသူတွေကိုအမေရိကန်နိုင်ငံကထောက်ခံကြောင်းပြောပါတယ်။ဘယ်လာရုစ်ပြည်သူတွေခုအနာဂတ်အတွက်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုကိုအမေရိကန်ပြည်ထောင်စုကလေးစားအားကြကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။ ဒါပြင်ဘယ်လာရုစ်နိုင်ငံအချုပ်အခြာအာဏာတည်မြဲရေးအတွက်အမေရိကန်နိုင်ငံကထောက်ခံပံ့ပိုးပေးမယ်ဆိုတဲ့ရည်တည်ချက်အတိုင်းဆက်လက်ကျင့်သုံးမှာဖြစ်ကြောင်းလည်းပြောပါရယ်ဘယ်လာရုစ်နိုင်ငံမှာ26နှစ်ကြာအုပ်ချုပ်နေတဲ့သမ္မတလူကာရှန်ကိုကဩဂုတ်လ9ရက်ရွေးကောက်ပွဲမှာမဲအားလုံးရဲ့80ရာခိုင်နှုန်းတူရာချောင်းပြောကြားခဲ့တာပါဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေသလိုအမေရိကန် EU ဥရောပသမဂ္ဂနဲ့တခြားနိုင်ငံတွေကလည်းမဲရလတ်ကိုလက်မခံကြပါဘူ
း VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 8.33 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမထွန်းမှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ကသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မနေ့ဩဂုတ်လ20ရက်နေ့ကရခိုင်ပြည်နယ်စစ်တွေမြို့မှာ COVID-19 ကူးစက်သူလူနာသစ်3ယောက်ထပ်ပြီးတွေ့ရှိခဲ့တာကြောင့်မြန်မာနိုင်ငံထဲ COVID-19 ရောဂါကူးစက်ခံရသူစုစုပေါင်း369ယောက်ရှိပြီဖြစ်ပါတယ်။ကျမရင်အားသာဝန်ကြီးဌာနရဲ့မနေ့ည8နာရီသတင်းထုတ်ပြန်ချက်အရမနေ့ကရောဂါပိုးတွေ့ရှိသူ3စလုံးဟာပြပခီးသွားရာဇဝင်မရှိခဲ့ပေမဲ့တယောက်ကတော့ယောဂအတီးပြူလူနာအမှတ်395နဲ့ထိတွေ့ခဲ့သူတူဖြစ်ပါတယ်သူတို့အားလုံးစောင့်ကြည့်လူနာတွေလည်းဖြစ်ပါတယ်ရခိုင်ပြည်နယ်ရဲ့ဩဂုတ်လ20ရက်နေ့ညပိုင်းအထိဓာတ်ခွဲအတီးပြူလူနာ25ယောက်တွေ့ရှိခဲ့တာဖြစ်ပြီးဩဂုတ်လ16ရက်ကနေ20ရက်နေ့ညပိုင်းအထိ4ရက်အတွင်းလူကိုယောဂကူးစက်ခံခဲ့ရတာဖြစ်ပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကိုရိုင်းနဲ့လယ်စဲဝန်ကြီးတူလည်းလူနာအမှတ်396နဲ့ထိတွေ့ခဲ့လို့အခုကဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးထားသလိုအိမ်မှာတီးကြခွဲနေထိုင်ပြီးအသွားအလာကန့်သတ်စောင့်ကြည့်နေတယ်လို့လည်းပြည်내အစိုးရပြောခွင့်ရပြောတာကိုပြည်တွင်းသတင်းဌာနတွေမှာဖော်ပြထားပါတယ်။ယောဂကုသပြန့်နှံ့နေတာကိုထိထိရောက်ထိန်းချုပ်နိုင်ဖို့အခုကစစ်တွေမျိုးမှာ stay at home ဆိုတဲ့နေအိမ်မှာနေထိုင်ဖို့အမိန့်ကိုကျန်းမာရေးနဲ့အစိုးရဝန်ကြီးဌာနကဩဂုတ်လ20ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။မိမလိုက်နာသူတွေကိုကုသယောဂများကာကွယ်နေသည့်ဥပဒေနဲ့အရေးယူမယ်လို့ပြောပါရယ်။အလားတူပဲမြန်မာမျိုးသားလေကြောင်းလိုင်းရဲ့ရန်ကုန်စစ်တွေလေကြောင်းလိုင်းခီးစဉ်တွေကိုလည်းစစ်တွေမြို့မှာကုသမှုတွေတိုးလာနေလို့ယာယီရဆိုင်လိုက်ပြီးလို့အဲ့ဒီလေကြောင်းလိုင်းကတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောပါရယ်။မြန်မာနိုင်ငံမှာ COVID-19 ကုသခံရပြီးယောဂသက်သာပျောက်ကင်းလာသူ333ယောက်ရှိပြီးသေဆုံးသူ6ဦးရှိတယ်လို့ကျန်းမာရေးဌာနကအတည်ပြုထားပါရယ်။COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးတားမြစ်ကန့်သတ်ချက်တွေကြောင့်နေရမပြောင်းနိုင်ပဲမြန်မာနိုင်ငံအတွင်းပြိမိနေတဲ့အိန္ဒိယနိုင်ငံသား128ယောက်မနီပူရနယ်ဇာမိုရေးမြို့ကတဆင်ဘိုဒူနီကအိန္ဒိယနိုင်ငံကိုပြန်သွားနိုင်ကြပြီဖြစ်ပါတယ်အိန္ဒိယပြည်ထောင်စုဝန်ကြီးဌာနကမြန်မာပြည်ထောင်စုဝန်ကြီးဌာနနဲ့ဆွေးနွေးအပြီးမှာအိန္ဒိယနိုင်ငံသားတွေအခုလိုအိမ်ပြန်နိုင်ခဲ့ကြတာလို့လည်းအစိုးရကစားတွေကိုကိုးကားပြီးအာတန်ပြည်နယ်အခြေစိုက် East Mojo သတင်းဌာနကပြောပါတယ်အခုပြန်ပို့ပေးခဲ့တဲ့အိန္ဒိယနိုင်ငံသားတော်တော်များများကမြန်မာနိုင်ငံတည်းအိန္ဒိယနိုင်ငံကတာဝန်ယူထားတဲ့ဆက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကိုင်နေသူတွေဖြစ်ပါတယ်အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမစီမံခဲ့ရအိန္ဒိယကမြန်မာနိုင်ငံမှာတရား69နဲ့အခြေခံစောင့်တွေကိုတည်ဆောက်နေတာဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေသူတွေကလူသိများတဲ့ဆန္ဒပြခေါင်းဆောင်တော်တော်များများကိုထိုင်းရဲတပ်ဖွဲ့ကထပ်မံဖမ်းဆီးလိုက်ပါတယ်။ကြာသပတေးနေ့ကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့ထိခြားတဲ့လူငယ်ခေါင်းဆောင်12ဦးနဲ့နာမည်ကျော် rap အဆိုတော်2ဦးလည်းပါဝင်ပါတယ်။အခုဖမ်းဆီးခံရသူတွေကဇူလိုင်လ18ရက်နေ့ကဆန္ဒပြပွဲတွေမှာပါဝင်ခဲ့တာဖြစ်ကြောင်းအတိုက်ခံဖွေထိုင်းပါတီမှကရုဟာစုကာကပြောပါတယ်သူတို့ကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုအပါအဝင်ဆွဲချက်ရှိခုနဲ့တရားစွဲဆိုလိုက်ပြီးတဲ့နောက်အမကန်နဲ့ပြန်လှုပ်ပေးလိုက်တယ်လို့လည်းပြောပါတယ်အာနာရှင်စနစ်စန့်ကျင်တဲ့ Rap အဖွဲ့လို့နာမည်ပေးထားတဲ့ Rap Against Dictatorship RAD အဖွဲ့က Rap အစိုးရဒချန်တွန်ဘာရူမောင်းနဲ့တနယွန်းနာအယုဒယာတို့ကဇူလိုင်လ18ရက်နေ့ဆန္ဒပြပွဲတွေမှာပါဝင်ပြီးစင်ပေါ်တက်ဖြော်ပြခဲ့ကြတာဖြစ်ပါတယ်အဲ့ဒီအဖွဲ့ရဲ့စစ်တပ်ဖိနှိပ်မှုကိုစန့်ကျင်ပြီးရေးဖွဲ့ထားတဲ့ငါတို့တိုင်းပြည်ပါများရတယ်လေ What my country's got the chingo ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာတိုင်ခင်ဖြန့်ချီပြီးကြတဲ့ကတရှိနားထောင်သူပေါင်း89တန်းရှိခဲ့ပါတယ်။မနေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲမှာ2014ခုနှစ်ကအာနာသိန်းစစ်တပ်အကြီးအကဲပရရုချန်အိုချာကပဲအနိုင်ရရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့စစ်တပ်ကျော်တော်နောက်ခံရေးဆွဲထားတဲ့အခြေခံဥပဒေကြောင့်သာသူဒီလိုအနိုင်ရရှိခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဒါကြောင့်ဆန္ဒပြသူတွေကပါလီမန်ကိုဖျက်သိမ်းရေးနဲ့အခြေခံဥပဒေပြန်လည်ရေးဆွဲရေးကိုတောင်းဆိုနေတာဖြစ်ပါတယ်။ မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့ဂျမားဖြစ်သူကင်မြွန်ဂျုံဟာမြောက်ကိုရီးယားနိုင်ငံရဲ့ဒုတိယအာဏာရှိဆုံးပုဂ္ဂိုလ်အဖြစ်တာဝန်ထမ်းဆောင်နေတယ်လို့တောင်ကိုရီးယားထောက်လိုက်ရဲ့အဖွဲ့ကယူဆထားကြောင်းတောင်ကိုရီးယားဥပဒေပြုအမတ်တယောက်ကပြောပါတယ်။ဒါပေမဲ့ကင်ဂျွန်အွန်းကိုစက္ကံမဲ့သူအဖြစ်သတ်မှတ်ထားတာမျိုးတော့မဟုတ်ဘူးလို့လည်းပြောပါတယ်။ချက်တာပလီနီကပြုလုပ်တဲ့တောင်ကိုရီးယားပါလီမန်ထောက်လိုက်ရေးကော်မတီအစည်းအဝေးပြီးမှအတိုက်အခံမှာဟာတစ်ဂျောင်းကသတင်းတောက်တူကိုအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။အသက်30ဆန်းဆန်းရှိပြီလို့ယူဆရတဲ့ကင်မြွန်ဂျုံကမြောက်ကိုရီးယားနိုင်ငံရဲ့လောကမှာပါဝင်ပတ်သက်နေသူတွေတဲ့ကင်ဂျွန်အူးရဲ့တူတဲသောသွေးရင်တော်ဆက်သူဖြစ်ပါတယ်။မကြသေးခင်လားတွေကကင်မြွန်ဂျုံကတောင်ကိုရီးယားနဲ့ဆက်ဆံရေးအပေါ်တင်းတင်းမာမာကင်တွယ်ခဲ့သူဖြစ်ပါတယ်။ကင်မြွန်ဂျုံဟာသူ့ကိုပေးထားတဲ့တာဝန်တွေနဲ့မြောက်ကိုရီးယားအစိုးရကိုအကူအညီပေးနေတယ်လို့ဟာတီဂျောင်းကသတင်းထုတ်တွေကိုပြောပါရယ်ကင်ဂျွန်အူးမှာအကျွေးမဲ့အာဏာရှိနေစေဖြစ်ပေမဲ့အရင်ကတည်းကစာရင်တချို့အာဏာတွေကိုလွှဲပြောင်းပေးထားကြောင်းနဲ့ကင်မြွန်ဂျွန်းဟာမြောက်ကိုရီးယားမှာဒုတိယအာဏာရှိဆုံးဖြစ်ကြောင်းသူကပြောပါရယ်ကင်မြွန်ဂျွန်းဟာသူ့ကိုကင်ဂျွန်အူးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့2019ခုနှစ်ဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးတုန်းကသူ့ကိုခီးစဉ်အဆဆအဆင်ပြေဖို့အရေးစစ်စစ်ဆက်ဆက်စီစဉ်ဆောင်ရွက်ခဲ့တာကြောင့်လူသိများလာသူတယောက်ဖြစ်ပါတယ်ဒီနှစ်ထဲတောင်ကိုရီးယားနိုင်ငံစံကြီးရဲ့လှုပ်ဆောင်ချက်တွေမှာပါဝင်ခဲ့တဲ့သူ့ရဲ့အခန်းကဏ္ဍဟာသူ့ကိုကင်ဂျွန်အွန်းရဲ့လက်ထောက်တယောက်တည်းပုံရဲလို့လည်းသုံးသပ်သူတွေကပြောပါတယ်ဒါပေမဲ့အခုတလောကျင်းပနေတဲ့အာဏာရအလုသမားပါတီအစီအမည်အစည်းအဝေးပွဲတွေမှာသူ့ကိုမတွေ့ရတဲ့ကြောင့်ယာလူကနေချထားသလားဆိုပြီးတွက်ဆပြောဆိုနေတာလည်းရှိနေပါတယ်ခင်ဗျာဟုတ်တယ်ဒီမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ငင်းကြဲရဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ထိတ်တန်းခေါင်းဆောင်တွေကြောင့်မတူညီတဲ့သဘောထားတွေပြောဆိုခဲ့ကြပြီးဒုတိယနေ့အဖြစ်21ရာစုပင်လုံညီလာခံကိုဆက်လက်ကျင်းပရမှာ။နောက်ဆုံးအချိန်ညီလာခံမှာရရှိထားတဲ့ပြည်ထောင်စုဆိုင်ရာသဘောတူညီချက်တွေနဲ့ပတ်သက်လို့ဆွေးနွေးကြတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံရုတ်တရက်စည်းဝေးရဲ့ဒုတိယနေ့မှာပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC စည်းဝေးကိုကျင်းပပြီးပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း၃ကိုအတည်ပြုလက်မှတ်ရေးထိုးကြရေးအတွက်ဆွေးနွေးကြပါတယ်။ဒီစည်းဝေးမှာ UPDJC ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွဲ့အမှားစကားပြောကြရမှာ21ရာစုပင်လုံဒုတိယနဲ့တတိယအစည်းအဝေးတွေကရရှိထားတဲ့ပြည်ထောင်စုသဘောတူညီချက်အစိတ်အပိုင်း၁နှစ်ပါသဘောတူညီချက်52ချက်နဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြပါတယ
်ကျမတို့အားလုံးအကြေလဲဆွေးနွေးညီနိုင်ပြီးသဘောတူညီချက်ရရှိထားတဲ့အခြေခံမူ52ချက်ကိုသက်ဆိုင်တဲ့ခေါင်းစဉ်တွေအောက်မှာထည့်သွင်းပြီးအစ်စ်လိုက်အကောင့်ထည့်ဖို့မှုတွေကိုအကောင့်ထည့်ဖို့ဆောင်သွားမှာပို့ပါပဲပြောရရင်ခေါင်းစဉ်ခွဲတွေဆက်လက်ဆွေးနွေးပြီးအစ်စ်လိုက်ပို့ဆောင်မဲ့ဇယားနှစ်ရရှိလာရင်မူလပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း1နဲ့အစိတ်ပိုင်း2ရဲ့အခြေခံမူတွေအကောင့်ထည့်ဖို့တဲ့အခြေအနေကိုဆက်လက်ဆောင်ရွက်သွားကြရမှာဖြစ်ကြောင်းပြောကြားလိုပါတယ်
။ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း1နဲ့အစိတ်ပိုင်း2ဟာနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးနဲ့မြေယာတည်ရန်စာတမ်းနဲ့သဘောပတ်ဝန်းကျင်ဆိုတဲ့ကဏ္ဍ5ရပ်ပေါ်မှာအခြေခံထားတာဖြစ်ပါတယ်။လက်ရှိချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း3အပိုင်း1ဖြစ်တဲ့2020အလွန်အစင်းလိုက်လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထည့်ဖော်မှုမှာဇယားတစ်အနေနဲ့ခေါင်းစဉ်8ခုပါဝင်ပြီးအရင်ရရှိထားတဲ့သဘောတူညီချက်တွေကိုဒီသက်ဆိုင်ရာခေါင်းစဉ်အောက်မှာထည့်သွင်းအကောင့်ထည့်ဖော်ဖို့ရှိနေတာဖြစ်ပါတယ်။ဒီလိုအကောင့်ထည့်ဖော်ဖို့ဆိုရင်ဇယားနှစ်ပါအစင်းလိုက်အကောင့်ထည့်ဖော်မှုတွေကိုဆက်လက်ဆွေးနွေးရအောင်မှလည်းဖြစ်ပါတယ်။နိုင်ငံရေးလေးလာသူတွေကတော့21ရာစုပင်လုံသရုတ်ရစီဝေးဖွင့်ပွဲအဖြစ်မနေ့တုန်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တိုင်းဟင်းသားခေါင်းဆောင်တချို့ပြောဆိုသွားတဲ့မိန့်ခွန်းတွေဟာအစိုးရတမတော်နဲ့တိုင်းဟင်းသားအင်အားစုတွေအကြားတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားနည်းနေတာကိုပြသရရောက်တယ်လို့မြင်ကြပါတယ်။မြမရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကလည်းဒီအမြင်ကိုလက်ခံကြောင်းပြောပါတယ်။
ဒီအစိုးရတမတော်နဲ့တိုင်းရင်းသားတွေကြားမှာယုံကြည်မှုကျဆင်းနေတယ်။နောက်အပြန်အလှန်အပူပေါင်းဆောင်ရွက်မှုအပိုင်းမှာလည်းပဲနောက်အားနည်းချက်တွေလိုအပ်ချက်တွေရှိနေတယ်လို့အသုံးသတ်လို့ရပါတယ်။အဲ့ဒီအတွက်ကြောင့်မလို့နောက်2020အလွန်ဒီနိုင်ငံရေးအခင်းအကျင်းမှာအစိုးရတမတော်နဲ့ဒီတိုင်းရင်းသားအကြားမှာနောက်နိုင်ငံရေးအရနောက်တွဲဆုံဆွေးနွေးမှုတွေအပင်းယူလုံမှုတွေနောက်ညှိနှိုင်းဆွေးနွေးမှုတွေအဲ့ဒီကနေတစဉ်သဘောတူညီချက်တွေရအောင်ဆောင်ရွက်ဖို့မဖြစ်မနေလိုအပ်တယ်လို့မြင်ပါတယ်။အထူးသဖြင့်ကတော့ယုံကြည်မှုကို ဒီတက်ပို့ပြီးတော့ခိုင်မအောင်ဒီတက်ပို့ပြီးတော့အားကောင်းအောင်တိဆောက်ဖို့လိုအပ်နေတယ်လို့အဲ့ဒီလိုမြင်ပါတယ်ဗ
ျလက်ရှိချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်အစိပ်ပိုင်း၃ဟာအားရပွဲရှိရာတွေပါဝင်ပေမဲ့ဒီသဘောတူညီချက်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဘယ်လိုချိတ်ဆက်ဆောင်ရွက်မလဲဆိုတာစိန်ခေါ်မှုတစ်ခုအဖြစ်ရှိနေပြီဒီအစိပ်ပိုင်း၃ခုလုံးပါသဘောတူညီချက်တွေအကောင့်ထဲပေါ်ဖို့ဆိုရင်အစိုးရနဲ့တက်မရော်ဟာ NCA လက်မှတ်ထိုးနဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားတွေအပြင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လည်းကြဲကြဲပြန့်ပြန့်ဆွေးနွေးအကောင့်ထဲပေါ်ဖို့လိုအပ်မှာဖြစ်ကြောင်းဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်27ရာစုပင်လုံးစည်းဝေးကိုပါဝင်တက်ရောက်နေတဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကတော့မနေ့တုန်းကညီလာခံဖွင့်ပွဲအတွင်ပြောဆိုသွားတဲ့အစိုးရတက်မတော်နဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့မိန့်ခွန်းတွေမှာဘုံသဘောတူညီချက်မရသေးတာတွေ့ရတယ်လို့အခုလိုတုံ့တက်ပါတဲ့
ဟို common position မရတာတော့မှန်ပါတယ် common position သာအတိတ်ပဲဘယ်လိုဖွင့်ကြလဲပြဿနာကိုဘယ်လိုရှုမြင်လဲဆိုတဲ့နေရာမှာကတော့မတူတဲ့ရှုထောင့်တွေရှိပါသို့တော့ဖြည့်ရှင်းလို့မရတဲ့ကိစ္စတွေလည်းမဟုတ်ပါဘူးအဲ့ဒါကြောင့်အဲ့ဒီမတူညီမှုကအနာဂတ်အတွက်တော့ဟိုပိတ်သွားပြီးတော့ပြတ်ရောက်ဖို့အားနည်းပါလားဆုံးဖို့တုံ့တမယ်ဆိုရင်တော့ပိတ်မဆိုးဘူးလို့ပြောမှာပါဗျာဘာပဲဖြစ်ဖြစ်တော့ငင်းကြံရေးရှေ့ဆက်သွားနိုင်အောင်နဲ့ငင်းကြံရေးမပြတ်မစည်းအောင်တော့အလုံးဝိုင်းချင်းတဲ့သဘောတွေ့ရပါတယ်ဒါနဲ့အချိန်အဟုန်နဲ့သွားဖို့ဆိုတဲ့နေရာမှာကြာတော့နည်းနည်းလေးခွာစားတာရှိနေရှိနေတာ
လက်ရှိကျင်းပနေတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးဟာနှစ်နှစ်ကျော်ရပ်ဆိုင်းခဲ့ပြီးနောက်ပြန်လည်စတင်နိုင်တာဖြစ်ပါတယ်2018ခုနှစ်မှာကျင်းပတဲ့နောက်ဆုံးညီလာခံနောက်မှာပြည်တော်စုကခွဲမထွက်ရေးနဲ့တက်မတော်တစ်ခုတည်းဖြစ်ရေးစတဲ့ကိစ္စတွေကိုမညှိနှိုင်းနိုင်တာကြောင့်ရပ်ဆိုင်းခဲ့တာလည်းဖြစ်ပါတယ်မနေ့ဖန်မှာတော့27ရာစုပင်လုံသုဒ္ဓအစည်းအဝေးနောက်ဆုံးရဲ့ကျင်းပမှာဖြစ်ပြီးလက်ရှိဆွေးနွေးထားပြီးတဲ့ပြည်တော်စုသဘောတူစာချုပ်အစိပ်ပိုင်း၃ကိုလက်မှတ်ရေးထိုးကြဖို့ရှိနေပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလမြန်မာနိုင်ငံသားတွေနေရပ်ပြင်ရင်ကြပေမဲ့အထောက်အထားမရှိတာရောဗီဇာသက်တမ်းကျော်လွန်နေထိုင်နေသူတွေဒဏ်ကြေးပေးဆောင်ရမယ့်အခက်အခဲတွေပါကြုံနေရတဲ့အတွက်မပြောင်းနိုင်တဲ့ဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံကထိပ်သိမ်းရေးစခန်းတွေမှာဖမ်းဆီးထိမ့်သိမ်းခံနိုင်ရသူတွေအပါအဝင်ကပ်ရောဂါကာလနေရပြန်လိုသူတွေကိုစီစစ်ပြီးကယ်ဆယ်ရေးလေယာဉ်တွေနဲ့နေရပြန်နိုင်အောင်မြန်မာအစိုးရကစီစဉ်နေတယ်ဆိုပေမဲ့လက်တွေ့မှာပြန်ဖို့အခက်ကြုံနေကြရပါတယ်။ပြည်ဝင်ဝင်ဗီဇာသက်တမ်းကျော်လွန်နေထိုင်နေသူတွေသတ်မှတ်ထားတဲ့ဒဏ်ကြေးပေးဆောင်ဖို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကကြေညာထားတာဟာလည်းအဓိကအခက်အခဲတစ်ခုဖြစ်နေတယ်ဆိုပြီးမြန်မာတန်ရုံကိုကိုစားပြုပြီးထိမ့်သိမ်းရေးစခန်းကမြန်မာတွေနေရပြန်နိုင်ရေးအကူအညီပေးနေတဲ့ဦးတီယာမောင်ကပြောပြပါဗါဟ
ိုပြီးခဲ့တဲ့ရက်ကပဲဟိုကျွန်တော်တို့လာဝကညွှန်ကြားမှုချုပ်ပေါ့နော်ဟာကိုယ်တိုင်ကြီးညာချက်ထုတ်ပြန်တဲ့အထဲမှာတော့ဒဏ်ကြီးက3000တရာမဖြစ်မနေဆောင်ရမယ်ဆိုတဲ့ဟာပေါ့နော်ဒဏ်ကြီး3000တရာဆိုအမြင့်ဆုံးဒဏ်ကြီးပြောတာအဲကျန်တဲ့ဟာဆိုသူ့ရဲ့ဥပဒေတိုင်းပေါ့နော်တရက်ကို30နှုန်းကျော်ဆိုင်ရက်30ဆိုလို့ရှိရင်900ပေါ့ဆိုတော့ special passport ကိုတရားယူတယ
်ဟုတ်ကဲ့
နောက်ပြီးတော့ကျွန်တော်တို့တစ်လနေပြီးတော့6လပြင်ဆိုလို့ရှိရင်ဒဏ်ကြီး1000 special passport တရားနောက်6လနေပြီးတော့3နှစ်အတွင်းဆိုလို့ရှိရင်ဒဏ်ကြီး2000 special passport တရားပေါ့3နှစ်နဲ့အထက်ဟို overstay ဖြစ်တဲ့လူတွေကိုဟိုဟာဒဏ်ကြီး3000 special passport တရားကဒီဥပဒေကသူရှင်းရွှဲဥပဒေတိုင်းကိုဆက်ပြီးပြဋ္ဌာန်းထားတာဖြစ်တဲ့ခါကျတော့ဟိုလူကမောတန်ကြီးရှော့မဲ့အထဲမှာတော့လောလောဆယ်မပါသေးဘူ
းဟုတ်နေရပြန်မဲ့သူတွေကက်ယောဂါကာလမှာဒန်ကြီးပေးဆောင်စရာမလိုပဲပြန်ခွင့်ရရေးနှစ်နိုင်ငံတာဝန်ရှိသူတွေညှိနှိုင်းထားတာတွေရှိပေမဲ့လည်းနှစ်လကျော်ကြာလာတဲ့အထိထူးခြားမှုတွေတော့မရှိသေးပါဘူးခက်မှန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကင်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့်တရားဝင်နေထိုင်နေသူတွေရောတရားမဝင်ရောက်ရှိနေသူတွေပါအလုအကိုင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါကဲယောဂါကာလအခက်ခဲတွေကြားမှာပဲမြန်မာနိုင်ငံသားတွေတဲကခုခုကိုအဆုံးစီရင်ခဲ့သူ14ဦးတည်းမနေရှိခဲ့သလိုနေရပြန်ဖို့တရားမဝင်နီလန်းတွေကကြိုးပမ်းရကဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးအေးမှာပါ
မန္တလေးမြို့ရဲ့မြောက်ပိုင်းမှာရှိတဲ့စတင်ရွာတွေကစတင်ကြောက်တောင်တွေဟာအခုဆိုရင်လိုင်စင်ရကုမ္ပဏီကြီးတွေရဲ့ပမာဏကြီးကြီးမားမား24ထုတ်ယူနေတာတွေကြောင့်မကြခင်ဒီစတင်တောင်တွေပျောက်ွယ်ကုန်မှာကိုဒေသခံတွေစိုးရိမ်နေကြသလိုသူတို့ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းအတွက်ကုမ္ပဏီကြီးတွေစီးကကြောက်တွေကိုဈေးကြီးပေးပြီးဝယ်နေကြရတဲ့အကြောင်း AFP သတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါ ကျောက်ခွဲဆက်ကျောက်ဖြတ်ဆက်တွေရဲ့အတန်းတွေကျောက်တုံးကိုလိုရာပုံဖော်ဖို့ထွင်းထူနေတဲ့တူထူသံစောက်ဖြတ်တန်တွေဟာစကြင်ရွာလေးထဲမှာနာကွယ်မတက်ဆူညံနေပါတယ်စကြင်ရွာလေးကနေမျောကြည့်ရင်ကျောက်သားတွေကိုဒူးနဲ့ဒဲနဲ့ဖဲ့ယူထားလို့အချို့အတက်ကျောက်စွန်းတွေငေါထွက်နေတဲ့စကြင်ကျောက်ဖြူတောင်ကိုမြင်ကြရမှာပါ ဒီစကြင်တောင်ဟာ19ရာစုမင်းတို့မင်းလက်ထက်ကလေးကစပြီးစကြင်ကြောက်ကိုအဓိကသုံးဆွဲနေကြတာလည်းဖြစ်ပါတယ်ဒေသခံကြောက်စစ်ပညာရှင်တွေကဒီစကြင်ကြောက်တောင်တွေကိုသူတို့အနေနဲ့မျိုးရိုးစင်ဆက်မြင်တွေ့လာခဲ့ရပြီးတဘာဝတရားကသူတို့အတွက်ဖန်တီးထားတဲ့ထမင်းအုပ်တစ်ဖွဲ့လဲရှုမြင်ခဲ့ကြတာဖြစ်ပေမဲ့အခုတော့လိုက်စင်ရကုမ္ပဏီကြီးတွေကခက်မိဆက်တွေသုံးပြီးတူးဖော်ယူနေကြတာကြောင့်မကြခင် ချင်းသေးကြာစတဲ့ဒရိတ်ဆန်တကောင်အချောသက်ပြီးတဲ့အထိဆိုရင်အမေရိကန်ဒေါ်လာ360လောက်မြန်မာကျပ်ငွေလက်ရှိပေါင်စည်းနဲ့ဆို5သိန်းနီးပါးလောက်ရပါတယ်သူလက်ရှိပုံဖော်နေတဲ့ချင်းသေးဟာတနည်းနည်းကြာရင်တော့ဖျားချီတော်ရဲ့မှာနေရာရသွားလိမ့်မယ်လို့သူကပြောပါတယ်ဒါပြင်ဒီစကြင်တောင်းတွေဟာသူတို့ဘဝအတွက်ဘလောက်အရေးကြီးသလဲဆိုတာကိုလည်းအခုလို့ပြောပါတယ်
။ဘုံလုံးမဟုတ်လား။ဘုံလုံးလောက်သားတော့ဒါနဲ့ဘယ်လိုပဲပို့ဟာကိုလိုချင်တာပေါ့ဗျာဟုတ်လား။အဲ့ဒါဟိုဟာပြုချင်တာမဟုတ်လား။ပြန်လိုချင်တာမဟုတ်လား။ဒါကတော့ခုကဝယ်ရတာဒီလေဘုံလုံး
။တခြားသူတွေလိုပဲဥကိုလေးကလည်းအရင်အစိုးရလက်ထက်တုန်းကကြောက်ဒုခွင့်လိုင်စင်ကိုဆယ်စုနှစ်တွေနဲ့ချီပြီးတော့ရထားပြီးဖြစ်တဲ့တရုတ်ကုမ္ပဏီတွေနဲ့စစ်တပ်နဲ့ဆက်ဆက်မှုရှိတဲ့ကုမ္ပဏီကြီးတွေကဒူးဖော်ထုတ်ယူနေတဲ့အကြောင်းပြောပြပါတယ်အဲ့ဒီရွာလေးတွေကရွာသား80ရာခိုင်နှုန်းလူဦးရေအားဖြင့် 2000 လောက်ဟာဒီစကြင်ကြောက်လုပ်ငန်းတွေမှာပဲအသက်မွေးဝမ်းကြောင်းပြုကြပါတယ်ဒါကြောင့်ကုမ္ပဏီကြီးတွေကအခုလိုဆက်ကြီးတွေတုံးပြီးအချိန်တိုအတွင်းဒူးတွေကြီးကြီးထုတ်ယူသွားလို့တောင်းပါပျောက်သွားမယ်အရေးကိုစိုးရိမ်နေအကြောင်း55နှစ်အရွယ်ဦးစိုးဝင်းကလည်းပြောပါတယ
်ခုအလိုက်မယ်ဆိုကုမ္ပဏီဆိုတာသူအကျိုးအမြတ်ဇာရေးပဲလုပ်မှာပဲဒီတရားသာဒီပန်းတမော့ပညာပျောက်ကွယ်သွားမှာတော့သူတို့စိတ်ဝင်စားဘူးသူတို့ကအဲ့တော့သူတို့ကဒီတောင်ကြီးတွေနောက်မျိုးဆက်ဗနက်ဆက်လောက်ပဲတုံးဝင်ပြီးတော့မလဲသူတို့တော်တော်ဆွေးအဲ့ကြောင့်မလို့
မကြသေးခင်လတွေအတွင်းဒေသခံရွာသားတွေလုပ်ကန်စားတောက်နိုင်မဲ့နေရာတရာစင်ကျော်ခွဲဝေသတ်မှတ်ပြီးခဲ့တဲ့အကြောင်းလိုင်စင်တွေချပေးထားလို့မိုင်းခွဲတာကြောက်စစ်တာတွေဘာမစိုးလုပ်နိုင်ကြောင်းတရားစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဥအံဆိုရင်ကပြောပါတယ်ဒါပေမဲ့လို့ပန်းတမောင်ပညာရှင်တယောက်ဖြစ်တဲ့ဦးညွန့်ဝေကတော့အဲဒီလိုမျိုးအငှားလိုက်စင်ချပေးတာမျိုးမကြားမိကြောင်းနဲ့ဒေသခံတွေအတွက်ဒီလိုအဆုအမြန်မျိုးရမယ်ဆိုတာမယုံနိုင်လောက်အောင်ဖြစ်နေပါတယ
်။ရှေးတုန်းကတည်းကဒီစကြင်ရွာရဲ့အသက်သွေးကြောဒီစီးပွားရေးဒီဒီတောင်တွေပဲရင်းမြစ်တွေပဲ။ဒါနဲ့ဒီတောင်တွေပျောက်ကွယ်သွားမှာမစိုးရိမ်ဘူးလားဆိုတော့ဟိုစိုးရိမ်တာတော့လွန်လို့ပဲ။ဒါပေဒီနဲ့ကိုလည်းမတက်နိုင်ဘူးခေစင်းနေ
ဦးညွန့်ဝေဟာ14နှစ်သားကလေးကပတ်တမော့ပညာမျိုးရိုးစင်စက်အလိုက်အမွေဆက်ခံတင်ကြားလာခဲ့တဲ့သူပါသူထုစစ်ထားတဲ့လက်ရာတွေဟာဗီယက်နမ်အင်ဒိုနီးရှားနဲ့ဩစတြေးလျတို့အထိရောင်းချခဲ့ရတယ်လို့လည်းသူကပြောပါတယ်ရှင်ကျမခွာညိုပါ
ဘရုဆလပီကဗမီဒီယာတွေထဲမှာရေးသားနေကြတဲ့မြန်မာနိုင်ငံအကြောင်းသုံးသပ်ချက်တချို့ကိုမူရင်းအပေါ်မှာပြထုတ်နှုတ်ပြောပြလိုပါတယ်။ကျွန်တော်ကျွန်ဆန်သားပါ။ကျောက်စင်းတွင်မြေပြုံမှုဖြစ်ပြီးတဲ့နောက်မြန်မာခေါင်းဆောင်ပိုင်းအပေါ်လူမျိုးစုတွေသီးခံနိုင်မှုကုံဆုံးလာခြင်းဆိုတဲ့ကောင်းစဉ်နဲ့ Emily Fishbein နဲ့ Stella Noor ရေးတဲ့ဆောင်မကို foreignpolicy.com မှာဖတ်ရပါတယ်။ကချင်းပြည်နယ်မှာမကြသေးခင်ကကျောက်စင်းတွင်မြေပြုံလူသေခဲ့မှုဟာဘိုးအစိုးရကတိမတီမှုရဲ့စင်ကြားတစ်ခုဖြစ်တယ်လို့ဆိုထားပါတယ်။စစ်တပ်နဲ့အပေါင်းပါတွေတနက်ကိုင်းအဖွဲ့အစည်းတွေကြီးစိုးထားတဲ့ကချင်းကျောက်စင်းတွင်တွင်မှာမြေပြုံမှုဖြစ်တိုင်းကျောက်စင်းလုံငန်းမှာပွင့်လင်းမြင်သာမှုရှိဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုခဲ့ကြပါတယ်တဲ့ NLD 2015မှာရွေးကောက်ပွဲနိုင်ပြီးအစိုးရဖြစ်လာတော့ဒီလုံငန်းအတွက်လုံခြုံမှုစီစဉ်မယ်စီကံတင်ကြမှုတွေလုပ်မယ်လို့အာမခံကတိပေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အခုလိုမြေပြိုလူစေရတဲ့ကိစ္စဟာအဲ့ဒီဂတိတွေအကောင့်ထဲမပေါ်ခဲ့ဘူးဆိုတာပြသလိုက်ရင်ပဲဖြစ်ပါတယ်တဲ့တန်ဖိုးကြီးမားလာတဲ့အချင်းဒေသဒီနယ်မြေတွေကိုဘိုးဆွေရသာချုပ်ကင်ပြီးတိုင်းရင်းသားတွေရဲ့အခွင့်အရေးကင်းမဲ့စေခြင်းဟာပြည်တွင်းစစ်ဖြစ်စေတဲ့အကြောင်းရင်းတစ်ရပ်ဖြစ်ပါတယ်တဲ့2015ရောင်းက NLD အစိုးရတက်လာတော့ KIO အပါအဝင်တခြားတိုင်းရင်းသားအင်အားစုတွေဟာညဉ့်ညံ့ရေးအတွက်မျှော်လင့်ချက်ထားခဲ့ကြပြီမဲ့မျှော်လင့်ချက်အတိုင်းဖြစ်မလာဘဲတိုက်ပွဲတွေသာပြင်းထန်လာတယ်လို့ဆိုပါတယ်ဖက်ကန်ကျောက်စင်းတွင်တွေရဲ့လုံခြုံရေးဟာလည်းဘာမှတိုးတက်မလာခဲ့ဘူးလူအသက်တွေနဲ့လူတွေရဲ့သားရွာပြောရေးကိုအကာအကွယ်ပေးနိုင်မဲ့အစိုးရမျိုးကသာမဲ့ပေးခြင်းတယ်လို့တ တက်ကြွလူစားသူကချင်းအမျိုးသမီးတူပြောတဲ့အကြောင်းကိုကဖော်ပြထားပါရယ်ကချင်းဒေသကဖက်တဲ့ဒေါ်လာသန်းထောင်ပေါင်းများစွာတန်ဖိုးစီရဲ့ကြောက်စင်းတွေဟာတရုတ်ပြည်ကိုတရားမဝင်ခိုးထွက်နေပြီးဒေသခံတွေကတော့အကျိုးအမြတ်တစ်စုံတရားမခံစားကြရပါဘူးရယ်2018ခုနှစ်ဥပဒေကနိုင်ငံတော်ရဲ့ရေးမြစ်တောတောင်သဘာဝဇယံဇရတွေကိုဘိုးအစိုးရကပိုင်ဆိုင်ပြီးရရှိတဲ့အခွန်ငွေကြီးကိုလည်းဘိုးအစိုးရသဘောန င်းနဲ့ license ရယူပြီးလုပ်ကိုင်နေကြတယ်လို့ဆိုထားပါတယ်။မြန်မာနိုင်ငံဟာ Extractive Industries Transparency Initiative လို့ခေါ်တဲ့သဘာဝဆိုင်ရာစတာထွက်ယူရတဲ့လုပ်ငန်းတွေအပေါ်ပွင့်လင်းမြင်သာမှုစီရေးဆိုတဲ့သဘောတူညီချက်ကို2014မှာလက်မှတ်ရေးထိုးခဲ့ပေမဲ့လိုက်နာခြင်းလည်းမရှိပါဘူးတဲ့။အခုလိုမြေပြိုပြီးလူတွေသေဆုံးရတဲ့ကိစ္စကိုလည်းအစိုးရကရောကုမ္ပဏီတွေကပါတာဝန်ယူမှုတာဝန်ခံမှုလည်းပဲမရှိကြဘူးလို့ဆိုထားပါတယ်။ဒီကချင်ဒေသကျောက်စင်းတွင်ကိစ္စဟာသဘာဝဇယံဇာတလုပ်ငန်းတွေကို NLD အစွဲလိုက်ထဲမှာဘယ်လိုကင်တွယ်ထုတ်ယူနေလဲဘယ်လိုဖြစ်ပျက်နေလဲဆိုတဲ့ကိစ္စတွေအလုံးရဲ့နမူနာတစ်ခုမျှသာဖြစ်တယ်လို့လည်းရည်သားထားပါတယ်ခင်ဗျာမြန်မာနိုင်ငံကိုအိန္ဒိယကတရုတ်နဲ့အပြိုင်မျိုးဆွဲဖို့ကြိုးပမ်းဆိုတဲ့ကောင်းစဉ်နဲ့မန္တလေးနေရာရဲ့ဆောင်းပါးကိုတော့ theweek.in ကသူတို့ပြောပြလိုပါတယ်အိန္ဒိယရဲ့မျိုးဆွဲစည်းမှာဘင်္ဂလားဒေ့ရှ်ပြည်မြန်မာနိုင်ငံရှိနေပါတယ်ပြည်ကရဲအင်္ဂါနေ့ကအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဆွေးနွေးမှုမှာရိုဟင်ဂျာတွေပြန်လည်နေရာချထားရေးကိစ္စပါဝင်ခဲ့တယ်။အိန္ဒိယဟာဒီပြဿနာနဲ့ပတ်သက်ပြီးမြန်မာကဘင်္ဂလားဒေ့ရှ်ပါနှစ်နိုင်ငံလုံးညှိနှိုင်းမှုမခံရအောင်လှုပ်ဆောင်နေတာဖြစ်ပါတယ်။ဒေသရင်းမှာတရုတ်နိုင်ငံရဲ့ငွေပေးကမ်းလှမ်းမှုကိုလက်မခံတာမြန်မာနိုင်ငံသာရှိပြီးအိန္ဒိယနဲ့တရုတ်တိုက်ရိုက်ဆင်တိုင်းလို့ရတဲ့နိုင်ငံဟာလည်းမြန်မာနိုင်ငံသာဖြစ်တယ်လို့ဆိုထားပါတယ်။ဇူလိုင်နှစ်ရက်နေ့ကအင်တာဗျူးမှာဗိုလ်ချုပ်မှုကြီးမင်းအောင်ဟန်ကအကြံဖက်အုပ်စုတွေရဲ့နောက်ွယ်မှာအင်အားကြီးတွေရှိနေတယ်လို့ပြောခဲ့တာဟာတရုတ်ကိုပြောတယ်ဆိုတာရှင်းနေပါတဲ့။အေးအေးရခိုင်တပ်ဖွဲ့တို့ဟာတရုတ်လက်နက်တွေနဲ့အစိုးရစစ်တပ်တွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။တစ်ဖက်မှာတရုတ်ကမြန်မာနိုင်ငံကိုမျိုးဆွဲနေတယ်။တရုတ်သမ္မတရှီဂျင်းပင်ဟာဒီနေ့အစောပိုင်းကမြန်မာနိုင်ငံကိုရောက်လာပြီးကမ္ဘာလမ်းနဲ့ဆက်ဆက်တဲ့စီးပွားရေးဇင်းညာအပါအဝင်ပူးပေါင်းဆောင်ရွက်မှုတွေပုံမတူးမြင့်ဖို့ကတိကဝတ်ပြုသွားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာစစ်တပ်ကတော့တရုတ်ကိုစိတ်ပြီးမနှစ်သက်ပါဘူးတဲ့တချိန်တည်းမှာပဲတရုတ်ရဲ့ကြွေလေပင်နစ်ပြီးသရီးလင်္ကာလိုဖြစ်ရမယ့်ကိစ္စကိုလည်းမြန်မာဘက်ကသတိကြီးစွာထားနေပြီးမြန်မာနိုင်ငံဟာတရုတ်ကိုနှစ်စဉ်အတူအရင်200ပေါင်ဒေါ်လာ3500ပြန်ပေးနေရတယ်လို့လည်းဆိုထားပါရယ်ဗိုလ်ချုပ်မှုကြီးမြောက်နိုင်ငံကတရုတ်ကိုကျော်လွန်ပြီးလှမ်းမျှော်ကြည့်ခြင်းပြီးမဲ့ဒေါ်အောင်ဆန်းစုကြည်ကတော့အနောက်နိုင်ငံတွေနဲ့ခွာပြဲလာတာနဲ့အမျှတရုတ်ဘက်ကိုတဖြည်းဖြည်းပို၍နေတယ်နောက်အစိုးရတက်လာရင်လည်းသူဟာနောက်ွယ်ကကျူကိုင်နေဦးမှာဖြစ်တယ်။ဆိုတော့အိန္ဒိယအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုနည်းနည်းပူဆွဲဆောင်နိုင်မဲ့နီလန်ကတော့ Golden Besson ဖွံ့ဖြိုးရေးစီမံကိန်းကိုဘလောက်အစဉ်မြင့်ပြီးလှုပ်ဆောင်မလဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့ရေးသားထားပါခင်ဗျာ။
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အစိုးရတက်တဲ့ GNU တက်ဖွဲ့တွေကြားအပြစ်ခတ်ရဲစဲဖို့သဘောတူထားတာ၈နှစ်လောက်ရှိလာပါပြီ။ဒါပေမဲ့လက်တွေ့ကရင်ပြည်နယ်မှာတော့ပြစ်ခတ်နေကြစေဖြစ်တဲ့ကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ရုံးခဲတဲ့နေ့နောက်ပိုင်းကစပြီးဒီနေ့အပိလာအစောပိုင်းအထိလေးလအတွင်တပ်ပတော်နဲ့ KNU တပ်ဖွဲ့အကြားထိတိတ်တိုက်ပွဲအကြိမ်ပေါင်း40ဖြစ်ပွားပြီးအရာရှိနဲ့စစ်တီအချို့ကြာဆုံးကြောင်းတပ်ပတော်ကသတင်းထုတ်ပြန်ပါတယ်။ဖွားပွန်ခရိုင်ကတပ်ပတော်လမ်းပေါက်လုပ်ငန်းကိုခရင်တပ်ဖွဲ့ကပြစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ရတာလို့ဆိုပါတယ်။မင်းပိုင်းပောက်ကွဲမှုအကြိမ်20ကျော်ဖြစ်ပွားတာမှုတပ်ပတော်ဘက်ကတိုက်ရင်မှုတစ်ဦးကြာဆုံးတဲ့အထိဖြစ်သွားပါတယ်။ ပေါ်ခရင်တခုဒီမှာသာပြစ်ခတ်မှုတွေဖြစ်ပွားနေပုံရပါတယ်။ညာဖောက်လုံးမှုကို KNU ဘက်ကကန့်ကွက်ထားပါတယ်။အကြမ်းဖက်မှုနဲ့ဥပဒေမဲ့ပြုမူမှုမလုပ်ဖို့ NCA အပြစ်ရစာချုပ်ကတမ်းပစ်ထားပါတယ်။ပြည်သူလူထုစီကငွေပစ္စည်းဥစ္စာစားနပ်ရိက္ခာလုပ်အားနဲ့ဝန်ဆောင်မှုကိုအတရားမှတောင်းခံတာမျိုးလဲမလုပ်ဖို့ပြိပင်ထားပါတယ်။ဒါပေမဲ့တပ်မတော်ခလာရ439ကတပ်သား2ယောက်ကအရင်အမျိုးသမီးတဦးကိုဇနတ်နဲ့ပြစ်ဒတ်ပြီးလက်ဝိရဏလုယူသွားတဲ့အမှုမကြမီကဖြစ်ပွားပါတယ်။အဲ့ဒီတပ်သား2ဦးကိုဖမ်းဆီးထားကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဇူလိုင်လ20ရက်နေ့ကကြေညာပါတယ်။ဒေသခံခရင်တွေကြုံခွေ့ရတဲ့ပြဿနာတစ်ခုဖြစ်ပါတယ်
။အစိုးရတပ်နဲ့ KNU အပြစ်ခံရဆဲဖို့သဘောတူထားတာ၈နှစ်လောက်ရှိပါပြီ။2012မှာနှုတ်ဦးနှစ်ဖက်အပြစ်ရသဘောတူညီချက်ရယူပြီး2015မှာတပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်ထိုးကြပါတယ်။အဲ့ဒီနှစ်မှာပဲပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာဥတွဲစောင့်ကြည့်ရေးကော်မတီ JMC ကိုဖွဲ့စည်းပါတယ်။ JMC ကိုပြည်ထောင်စုအဆင့်တိုင်းနယ်ပြည်နယ်အဆင့်ဆိုပြီးအဆင့်ဆင့်ဖွဲ့စည်းထားပါတယ်။ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်ပဲခူးတိုင်းတနင်္သာရီတိုင်းတွေမှာရုံးခွဲတွေရှိပါတယ်။ NCA စာချုပ်ပါတပ်ပိုင်းဆိုင်ရာကိစ္စစစ်ဘက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်မှုရစဲရေးစီမင်းစည်းကမ်းချိုးဖောက်မှုအငင်းပွားမှုနဲ့ပတ်သက်လို့တိုင်ကြားလာရင် JMC ကဖြေရှင်းပေးရမယ်လို့သိရပါတယ် JMC ရမုံငွေအတွက်တရုတ်နဲ့ထိုင်းနိုင်ငံကအလှူငွေထည့်ဝင်ကြပါတယ
်2019မှာတပ်မတော်နဲ့ KNU တပ်ဖွဲ့အကြားပြစ်ခတ်မှု12ကြိမ်ဖြစ်ပွားကြောင်းမြန်မာ Institute of Peace and Security ရဲ့2020ထုတ်နှစ်လည်အစီရင်ခံစာမှာပေါ်ပြပါတယ်ဘာပွန်နဲ့ကြောက်ကြီးမြို့နယ်တွေမှာဖြစ်ပွားတာများပါတယ်အနည်းဆုံးတပ်မတော်သား3ဦးကြာဆုံးကြောင်းသိရပါတယ်။တပ်စခန်းတွေကိုဆက်သွယ်ထားတဲ့ကားလမ်းမွန်းမှပြုပြင်တာနဲ့ပတ်သက်ပြီးပြစ်ခတ်ကြတာပါ။ဒီနေ့အစောပိုင်းကဖာပွန်းနဲ့ကြောက်ကြီးမှာရစဉ်လိုလိုပြစ်ခတ်ကြပါတယ်။ကားလမ်းဖောက်လုပ်တာဟာတပ်မတော်ချုပ်ကိုင်းနဲ့နေမီချက်တွင်မှုရွေတာလို့တရင်ဘက်ကမြင်ပါတယ်။ဒီလိုကိစ္စမှာ NCA အပြစ်ရစာချုပ်အရာတရင်ဘက်ကသဘောတူဖို့လိုတာကိုတပ်မတော်ကဂရုမစိုက်ပဲတဖက်သက်လုံးလုံးပြစ်ခတ်မှုတွေဖြစ်ပွားရတာလို့သတင်းဘက်ကယူဆပါတယ
်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဥတွဲစောင့်ကြည့်ကော်မတီ JMC ဟာအရေးပါပေမဲ့မကြာခဏတိုက်ပွဲဖြစ်နေတာကိုကြည့်ရင် JMC ကော်မတီရဲ့လုပ်ငန်းမအောင်မြင်တာထင်ရှားပါတယ် JMC မှာအစိုးရကိုယ်စားလှယ်ဆဲဦး NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်ဆဲဦးနဲ့အရသာကိုယ်စားလှယ်6ဦးပါဝင်ပါတယ်နေမီတမတ်ရမှာထင်းချုံနေမီအပြစ်ရနေမီစတဲ့ဝေါ်ဟာရနဲ့ပတ်သက်ပြီးတဘောရာကွဲလွဲတာတွေရှိပါတယ်။နေမီတခုကိုနှစ်ဘက်စလုံးကလက်အောက်ခံအဖြစ်တတ်မှတ်တာမျိုးလည်းရှိပါတယ်။တမရော်ဟာသူ့တပ်စခန်းရှိတဲ့နေရာတစ်ဝိုက်ကိုသူထိန်းချုပ်တဲ့နေရာအဖြစ်တတ်မှတ်လိုတာမို့တပ်စခန်းချရာနေရာကိုတိုင်းရင်းသားတပ်ဖွဲ့ချုပ်ကန်တဲ့ဒေသအဖြစ်မတတ်မှတ်ချင်ဘူးလို့ MPIS အစိုးရခံစားကဆိုပါတယ
်။ NCA အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရဲ့RCSS တပ်ဖွဲ့ကလည်းပြစ်ခတ်တိုက်ခိုက်မှုရဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့အားနည်းချက်ကိုမကြည်မနှက်ဖြစ်နေပါတယ် GMC မှာပဋိပက္ခဖြေရှင်းနိုင်စွာမရှိဘူးလို့ RCSS ရှမ်းတပ်ဖွဲ့ကမြင်ပါတယ်ထိန်းချုပ်ဖို့ပြင်ဆင်စ조사ရဒေတာနဲ့တပ်စခန်းချရာဒေတာတွေကိုကွဲဝဲပြပြရှင်းလင်းဖော်ပြဖို့လိုအပ်နေတယ်လို့ KNU နဲ့ RCSS တို့ကယူဆပါတယ်တစ်ဖက်စလုံးကထိန်းချုပ်ဖို့ကြိုးစားတဲ့နယ်မြေမှာတက်ရွှေပြောင်းရင်တစ်ဖက်နဲ့တစ်ဖက်အသိပေးရမယ်လို့ NCA အပြည့်ရစာချုပ်ကဆိုပါတယ်။လက်တွေ့မှာတော့တိုင်းရင်းမှုတွေဆက်ဆံရေးကောင်းရင်ကောင်းသလိုလှုပ်ရှားမှုတွေကိုကြိုတင်အကြောင်းကြားကြတယ်လို့ MPIS အစီအစဉ်ကမှာဖော်ပြပါတယ်။2019မှာ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းတပ်မတော်တဲ့ KNU တပ်ဖွဲ့တွေပြစ်ခတ်ကြလို့နေရက်ကိုစွန့်ခွာရတဲ့ဒေသခံတွေတော့လောင်းလောင်းရှိနေပြီဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဆုံဆုံနာကြောင့်သေဆုံးမှုကာကွယ်ရေးကိုတင်ပြထားပါတယ်ဒီဆုံဆုံနာကြောင့်ရှမ်းပြည်ရှေးပိုင်းမှာတလအတွင်းကလေး6ဦးသေဆုံးခဲ့ရကကိုဗစ်ကာလတခြားသေဆုံးသူအရေအတွက်ထိရောက်သွားပါတယ်ဘာကြောင့်အခုလိုသေဆုံးမှုရှိလာပြီးဒီတည်ဆုံးမှုနဲ့ယောဂဖြစ်မှုကိုဘယ်လိုထိတိယယောက်ကာကွယ်နိုင်ပါလဲဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှဗမောက္ခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
် OK ဲ့ကလေးတစ်ခုဆရာဝန်ကြီးဗမခထတာဆောက်ဝဲခင်ဗျာကျွန်တော်တို့အခုဒီရှမ်းပြည်အရှေ့ပိုင်းမှာပေါ့နော်စုံစုနာဖြစ်ပြီးတော့ဒီတည်ဆုံမှုနှုန်းကတလအတွင်းမှာပေါ့နော်6ဦးထိတောင်ရှိသွားတယ်လို့ကြားပါတယ်ဆရာဒီပမာဏကအခုဒီကိုဗစ်ဖြစ်လာတဲ့ကာလတောက်လျှောက်မှာတည်ဆုံတဲ့အရေးအတွက်နဲ့သွားတူနေတဲ့ခါကျတော့မြန်မာနိုင်ငံမှာတစ်ခုလုံးမှာပေါ့ဆရာနော်ဒီစုံစုနာဖြစ်တဲ့အနေထားကဘယ်လိုရှိလဲဒီနေ့မှာဆရာ
ဒါတော့ကျွန်တော်တို့ဒီနေ့ပထမဆုံးကြားသိတာပေါ့နော်နှစ်တိုင်းနှစ်တိုင်းတော့ဒီစုံစုနာဖြစ်တာရှိပါတယ်2014ကကျွန်တော်2019ကြားမှာဆိုရင်တော့အဖြစ်နေတဲ့နှစ်တွေမှာအယောက်30လောက်ဖြစ်တယ်ပေါ့နော်အများတဲ့နှစ်ဆိုတော့နိုင်ငံလုံးတိုင်းတန်းနဲ့ဆိုရင်တော့135ယောက်140လောက်ပဲလောက် report လုပ်တာရှိပါတ
ယ်ဟုတ်ကဲ့တည်ဆုံးမှုနှုန်းအောင်ဆရာကြီ
းတည်ဆုံးမှုနှုန်းကတော့ခုတော့များတယ်လို့ဆိုအောင်ပေါ့နော်ဒါပေမဲ့လည်းဒီတည်တည်ရားခေါ်စုံစုံနာကဖြစ်လို့ရှိရင်ဖြားတယ်လေချောင်းနာတယ်ဒါနဲ့စရကဒါပေမဲ့ဒီစုံစုံနာအမိပါခေါ်ပေါ့နော်တည်တည်ရား membrane ခေါ်တယ်အဲ့ဒါကဒီအာဒီနကုကြားမှာဒီအမေပါဖြစ်တယ်အဲ့ဒီကောင်ကအသက်ရှင်လာညောင်းပိတ်စီတယ်အဲ့လိုပိတ်လို့ရှိရင်ဖေကျော်စမီလို့ခေါ်တော့ပါဒီလေချောင်းမှာဆက်သေးကိုအပေါက်ဖောက်ပြီးတော့အသက်ရှင်လာညောင်းဖက်နာဖောက်ပြရဲခွဲစိတ်ပြီးတော့လုပ်ပြရအဲ့လိုမလုပ်နိုင်လို့ရှိရင်တော့တည်ဆုံးနိုင်တာရှိတယ်အဲနောက်တစ်ခါအဲ့ဒီချိန်မှာကောင်းသွားပြီးတဲ့နောက်မှာလည်းနောက်၄ဘက်က၆ဘက်ပေါ့အဲ့လောက်ကြားမှာနှလုံးရောင်တာတို့အာယုံကြောထိကြိုက်တာတို့ဒါတွေနဲ့လည်းဒီပြောင်းနိုင်တယ်ပေါ့အဲ့တော့စောသောကူရင်စောသောဒီတောင်တော့နည်းတယ်စောသောမကူဖြစ်လို့ရှိရင်900ရင်တော့100ရင်တော့မကဒီတောင်တော့ရှိနိုင်ပါဟုတ
်ကဲ့ဆရာအဲ့တော့ဒီနေရာမှာရေးချင်တာတည်ဆုံးမှုကာကွယ်ဖို့အတွက်ကတော့ဒီကုဏပြောတဲ့လက္ခဏာတွေကိုစောစောသိဖို့ပေါ့ဆရာနော်ဒါပေမဲ့ဒီနေရာမှာဒီဖြားတာလေကြောင်းနာတာစသဖြင့်ပေါ့နော်မျိုးကရိုးရိုးဖြားနေလေမှားနိုင်တဲ့အတွက်ဆရာကြီးသူ့မှာတီးသက်ထူးခြားတဲ့လက္ခဏာပေါ့နော်သိတာလည်းနဲ့လက္ခဏာစောစောသိနေအောင်ရှိလား
ထူးခြားတဲ့လက္ခဏာကတော့လေပင်အချိတ်ကြီးကြီးလာတတ်တယ်လေဘူးနက်ကိုခေါ်တော့လေပင်ညနွားလည်းပဲလို့ကြီးဖြစ်လာတတ်တယ်။အဲလေချောင်းကိုဆန်းလို့ရှိရင်ပဇက်ကဟိုဘက်ဒီဘက်ရှိတဲ့အာဒီရှိတဲ့ဘက်မှာတစ်ခါကျလက်ချွတ်အာဒီရတဲ့ကြီးပေါ့။အဲမှာဟို membrane လို့ခေါ်တဲ့ဒီအမေပါတွေ့တတ်တယ်။ဖြူသွုံးမှုကြီးကိုရောက်ပေါ့နော်။အဲဒီမေပါဒီကောင်ဟိုဘက်ဒီဘက်ဆက်သွားအသက်ရှူလို့မရတော့ဖြစ်သွားတတ်တယ်။နှာစီးချောင်းတို့ကလည်းဆက်ဖြစ်တယ်။နှာခေါင်းထဲမှာလည်းဒီမေပါဖြစ်နေတယ်။အဲတော့အဲ့လိုဖြစ်တဲ့အခါကျလို့ရှိရင်တော့အသက်ရှူကြမ်းချက်ပြီးတော့ဒါနဲ့ဒီဆိုးနိုင်တယ်ပေါ့နော်။ဒါမဲ့ဒီဖြစ်တဲ့လူတွေကကာကွယ်ဆေးမထိုးထားတဲ့လူတွေမှာဖြစ်တာကာကွယ်ဆေးမရတဲ့ကလေးတွေမှာဖြစ်တာသို့မဟုတ်သိုးရအောင်ပြည့်စုံအောင်မထိုးဖြစ်တဲ့ကလေးတွေမှာသူကလည်းဒီကမထိုးဖြစ်လို့သူကလည်းတွားလာရေးခက်ခဲပြီးဆရာမလာထိုးပေးနိုင်တဲ့နေရာမှာမရှိလို့သူကလည်းစိတ်ပြေးရှောင်မလို့သူကလည်းမိဘမဲ့ကျောင်းမှနေလို့ပေါ့နော်အဲ့လိုမျိုးဒီကာကွယ်ဆေးတွေပြည့်ဝမရတာရှိတာမကာကွယ်ဆေးကျွန်တော်တို့ကခုဆိုလို့ရှိရင်တနင်္ဂနွေလုံးတိုင်းတာနဲ့ထိုးပေးတယ်နှစ်လ၄လ၆လပေါ့နော်အဲ့မှာငါးမျိုးသက်ကာကွယ်ပြီးစုံစစ်ပြင်ညာမေးခိုင်းပါပြီးသားဒါ2012ကစပြီးငါးမျိုးသက်ထိုးတာပေါ့အဲ့2012မနိုင်ခင်ကလည်းစုံစစ်ပြင်ညာမေးခိုင်း GPT ကာကွယ်ပြီးထိုးထားပြီးသားပဲအဲ့တော့အဲ့ထိုးထားတဲ့ကလေးတွေနောက်ပြီးတော့တစ်နှစ်ခွဲလောက်မှခုဆိုရင်တစ်နှစ်ခွဲမှပါတစ်ခါပြန်ထိုးပေးတယ်အဲ့လိုကာကွယ်ရေးရထားတဲ့လူတွေကတော့မဖြစ်ဘူးအဲ့တော့ဆိုလိုတာကဒီအဲ့မထိုးပြတဲ့ကလေးတွေစုနေတဲ့နေရာမှာအကယောဂအတွင်းနဲ့ဖြစ်တာဖြစ်နိုင်လို့ဖြစ်ပေါ်များပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်ဆေးမထိုးရသေးတဲ့နေရာဖြစ်နိုင်တာကိုရှမ်းပြည်နယ်မျိုးပေါ့နော်နေဆက်အရောက်ပေါက်နေသွားနိုင်တဲ့အတွက်အဲ့လိုနေရာမှာဆိုလို့ရှိရင်တော့ခုနပြောတဲ့လက္ခဏာတွေကခွဲရခက်တဲ့အတွက်စိတ်ဝင်စားခြင်းအများပြဖို့လိုတာပေါ့ဆရာနော်ဒီနေရာမှာအသက်ရှူချက်တဲ့အချိန်ကိုရောက်လာရင်ဒီနေထားဘယ်လောက်ရောက်သွားလဲဆရာကြီးဒီဆုံးနိုင်တဲ့နေထားနဲ့အဲ့ဒီမတိုင်ခင်ကြိုသိနေတဲ့နေထားရှိလား
အဓိကတော့ဖျားမယ်လက်ချောင်းနာမယ်အခြေတည်ရောင်းလာမယ်အသက်ရှူခက်မယ်ပေါ့နော်အဲ့ကမှဆေးရုံအမြန်ပြဖို့လိုပါတယ်အထူးဖြင့်ကာကွယ်ဆေးမထိုးထားတဲ့လူပေါ့ဒီဘက်တီးရီးယားကတာမန်အဖြစ်နဲ့တချို့ကျန်းမာတဲ့လူတွေဒီမှာလည်းရှိနေနိုင်တယ်ဒါပေမဲ့တစ်ချိန်မှာယောဂဖြစ်ပွားတာရှိတယ်ပေါ့လေအထူးဖြင့်တော့ကလေးတွေမှာဖြစ်တာပေါ့အဲ့တော့ဒီဘက်တီးရီးယားကတောင်ဆင်တောင်ဆင်လို့ခေါ်တဲ့အစိတ်ကိုထုတ်ပါအဲ့ဒီအစိတ်ကြောင့်လည်းဒီ membrane လို့ပါလို့ဖြစ်တယ်အဲ့ဒီအစိတ်ကတွေးတဲ့ပြန်သွားရင်တော့ခုနကပြောတဲ့နှလုံးရောင်တာတို့အနာရောထိကြိုက်တာတွေဒါတွေလည်းဖြစ်သွားနိုင်တယ်အဲ့လိုကလေးမှာဒီလိုလက္ခဏာလေးရှိတယ်ကျွန်တော်ကလေချောင်းကိုဆန်လို့ရှိရင်ဒီ membrane နဲ့တွေ့တယ်ဆိုတော့တူတူရလို့ယူဆရမယ်အဲ့ကြောင့်ကျွန်တော်က swap ဆိုတော့သူ့ဖိုက်ယူတယ်ဒါပေကြာတွေးပိုင်းစစ်တယ်ပေါ့နော်နောက်တစ်ခါပါဆိုအဲ့လိုကလေးဆိုရင်ပိုးသက်ဆေးရတော့တကယ်တော့အလွယ်တကူပေးလို့ရတယ်ဆိုတော့ penicillin လို့ erythromycin လို့နဲ့ဒီဘိုးကတွေ့တယ်ဒါပေမဲ့ပြန်သွားပြီးသားဖြစ်တဲ့အစိတ်အတွက်ကတော့ကျွန်တော်က antidotes ဆိုတာပေးရပါတယ်အင်ဒီတောက်ဆင်ကတော့တခါလေးပြက်လက်တာရှိနိုင်တယ်ပေါ့နော်ဆိုတော့ဒီ central level မှာအဲ့ ဘောမအားရရှိပါ
ဟုတ်ကဲ့ဆရာရေအဲ့တော့ဒီနေ့မှာကာကွယ်ဆရာရေးကြည့်တာတော့ဟိုမထူရသေးတဲ့ဒေတာလူတွေရောချက်ချင်းထုတ်လို့ရလိမ့်မယ်ဆရာ
ကာကွယ်ဆရာမထူရတဲ့မှာတင်တဲ့ဒီတယောက်ကဒီပီဒီယာဖြစ်တယ်ဆိုတာသိလို့ရှိရင်သူနဲ့ထိတွေ့တဲ့လူတွေအကုန်လုံးကိုဒီဘရီဇီဝါဆေးပေးထားလို့ရတယ်ဒါပြီးတော့ကာကွယ်ဆရာလည်းထုတ်ပြလို့ရတယ်တချို့ဆိုအန်တီတောက်ဆင်မှာပုတ်ခိုင်းတယ်ပေါ့နော်ရောဂါလက္ခဏာပေါ်လာဆိုတော့အန်တီတောက်ဆင်မှာပေးရမယ်အခုပြင်ဒီကာကွယ်ဆရာမထူတာအပေါ်ဆိုတော့ကာကွယ်ရေးထိုးထားတဲ့လူတွေလည်းထပ်ပြီးတော့ပူဆောင်ကာကွယ်ရေးထိုးရမှာအတော်ဝင်ပါဟုတ်က
ဲ့ဆရာအဲ့တော့ဒီနေရာမှာကုဆတ်မှုကိုကာကွယ်နိုင်ဖို့ဘယ်လိုခြံပေးကြလဲဆရာ
ကုဆတ်မှုကိုကာကွယ်ဖို့ကတော့တက်ရှူလမ်းကြောင်းကကုရဲ့ယောဂပဲလေကိုဗစ်တို့ဇာတိတုပ်ကလေးပဲချောင်းဆုံလာစီရင်ကုသွားနိုင်မယ်အဲ့တော့အနေကောင်းအောင်လုပ်တာတို့နှက်စေးတာတို့တယောက်တယောက်ဝေဝင်းနေတာတို့ကဒီယောဂကိုကာကွယ်မှုရှိနိုင်မယ်နောက်တစ်ခုကနာရဲဖြစ်တယ်ပေါ့အဲ့ဒီနာကိုကင်နာနဲ့ကုဆတ်နိုင်တယ်ပေါ့ဒါပေမဲ့ဒါကတော့နည်းနည်းရှားပါကပ္ပရကြတော့အသက်ကြီးလာရင်လည်းဒီငင်းရထိုးတဲ့ကာကွယ်ဆေးနဲ့အမိတရားရော့သွားနိုင်တယ်။အဲဒါကြောင့်ခုဆိုရင်ကိုဝင်ဆောင်မိခင်တွေကိုမင်းဆိုင်နဲ့စုံစုပေါ့။မတွဲတဲ့ဆေးကိုထိုးပေးပါ။အဲမကျင်ထိုးတော့ဒီကိုဝင်ဆောင်မိခင်ကလည်းကာကွယ်ရတာဖြစ်တယ်။နောက်ပိုင်းဒီကလေးကျောင်းချမ်းမှရေးပါလေ။တကယ်ဆိုလို့ရှိရင်ခုမျိုးသားကာကွယ်ဆေးတို့အစီအစဉ်ကတစ်နှစ်ခွဲအထိပဲထိုးပေးတာနော်။အဲ၅နှစ်မှဆိုလို့ရှိရင်တကယ်တော့၄မျိုးချက်ပေါ့နော်။ဒီစုံစုချက်များမင်းဆိုင်ပိုလီယိုပေါ့နော်။ဒီကာကွယ်ဆေးပြန်ထိုးဖို့ကောင်းတယ်။ဒါဆို10နှစ်15နှစ်တုန်းကလည်းအားဖြင့်ရှိပေါ့နော်ဒါလိုစိုးစိုးနဲ့မိခိုင်ထပ်ထိုးပြီးပေါ့ကောင်းတယ်အဲလိုထိုးလို့ရှိတာပို့ပြီးတော့အသက်ကြီးတဲ့အထိပို့ဆိတ်ချရတယ်ပေါ့ဒါတော့စိုးစိုးနာယောဂဆိုတာကာဝယ်ရေးတဲ့ကာဝယ်နိုင်တဲ့ယောဂဖြစ်ပါဟုတ
်ကဲ့ချေစင်းမြိုက်တင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နှစ်ပေါင်း80ကျော်တိုက်ပွဲဝင်လာတာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရရှိဖို့အဓိကဖြစ်တယ်လို့နေပြည်တော်ကိုရောက်ရှိနေတဲ့တိုင်းသားခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ချင်းမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားနည်းနေရတာဘာကြောင့်မှလဲစတဲ့တည်င်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ချမှတ်ပေးခဲ့တဲ့ဖက်ဒရယ်အခြေခံမူ၅ချက်ထက်မှအရေးကြီးဆုံးဖြစ်တဲ့ပြည်နယ်ဖွဲ့စည်းပုံရေးဆွဲရေးကိုပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃မှာထည့်သွင်းချုပ်ဆိုပေးဖို့အပြစ်ရတိုင်းနာခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ18ရက်နေ့ကကျင်းပခဲ့တဲ့ UPDJC အစည်းအဝေးမှာဒုတိယဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်းကမြစ်တာရက်ခံလိုက်တာပါ။တိုင်းနာလူမျိုးတွေနှစ်ပေါင်း80ကျော်တိုက်ပွဲဝင်တောင်းဆိုလာတာဟာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေကအရေးကြီးဆုံးဖြစ်တယ်လို့လည်းပြောပါတယ်
။ကချင်ပြည်နယ်ဖားကန့်ဒေတာဝက်ခါကြောက်စိမ့်မော်တွင်ဖြစ်ပွားခဲ့တဲ့မြေပြိုမှုမှာနှစ်လနီးပါးရှိလာပေမဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ဒီကနေ့အထိသက်ဆုံးတရာထုတ်ပြန်နိုင်ခြင်းမရှိသေးတဲ့ပေါ်အာမရဘူးလို့ဖားကန့်ဒေတာခန့်တွေနဲ့ဒေတာအတွင်းအရက်ပက်အဖွဲ့အစည်းတွေကပြောပါတယ်ကြောက်စိမ့်မော်တွင်မြေပြိုကျမှုကြောင့်လူပေါင်း180ကျော်သေဆုံးပြီး50ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်မှာတာဝန်ရှိအစိုးရအနေနဲ့တာဝန်ခံမှုတာဝန်ယူမှုအရေးယူဖြေရှင်းမှုတွေမရှိလို့စိတ်ပြက်မိတယ်လို့ဖားကန့်ခြေဆိုင် Greenland တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တာဝန်ခံဦးနောင်လက်ကပြောပါတယ်။ကြောက်စိမ့်မော်မီပြုံမှုနဲ့ပတ်သက်ပြီးရရှိထားတဲ့အချက်လက်တွေအစီခံစာတွေကိုနိုင်ငံတော်သမ္မတထံစီကိုပေးပို့ထားပြီးဖြစ်တယ်လို့ကချင်ပြည်နယ်အစိုးရပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။
တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီများတွေ့ဆုံပွဲမှာကရင်အမျိုးသားဒီမိုကရက်တစ်ပါတီနာယကတဦးတက်ရောက်တာဟာပါတီအလုံးမှုဆောင်ဖွဲ့သဘောထားမဟုတ်ကြောင်း KNDP ဘက်ကပြန်လည်ညှင်းဆိုထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကတမရောကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီ 34 ပါတီတို့နေပြည်တော်မှာတွေ့ဆုံကြတာပါ။အဲ့ဒီတွေ့ဆုံမှုမှာဖိတ်စာနဲ့တရားဝင်ဖိတ်ကြားတာတွေမရှိတဲ့အပြင်ပါတီအနေနဲ့တဘောတူခွင့်ပြုတာလည်းမရှိဘူးလို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါရယ်။ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP ဟာကရင်နိုင်ငံရေးပါတီ3ပါတီပေါင်းစည်းထားတဲ့ပါတီတစ်ခုဖြစ်ပြီးလာမယ့် 2020 ရွေးကောက်ပွဲမှာကရင်ပြည်နယ်ရှိမြို့နယ်6ခုမှာဝင်ရောက်ရှင်ပြိုင်သွားဖို့ရှိပါရယ်။
ရခိုင်မြို့နယ်ကြောက်ဖြူမြို့နယ်စနေရဲစခန်းမှာတာဝန်ထမ်းဆောင်နေတဲ့ရဲတပ်သားတအုပ်ကိုအေအေကိုတရင်ပို့တယ်ဆိုပြီးဆွဆွဲချက်နဲ့ကြောက်ဖြူရဲစခန်းမှာဖမ်းဆီးစစ်ဆေးနေတယ်လို့သိရပါတယ်။ဖမ်းဆီးစစ်ဆေးခံနေရတဲ့ရဲတပ်သားကတော့ရံပဲမြို့နယ်အလဲချောင်းကျေးရွာစာတိအသက်28နှစ်အရွယ်ရှိရဲတပ်သားရဲကိုနိုင်ဖြစ်ပြီးသူ့ကိုအကြမ်းဖက်မှုဥပဒေပုံမှားတွေဖြစ်တဲ့ပုံမှန်50ညပုံမှန်50နှစ်ကတွင်နေအမှုဖွင့်ထားတယ်လို့သိရပါတယ်ရဲတပ်သားရဲကိုနိုင်ကိုစွန်လ28နှစ်ကလေးကဖမ်းဆီးထားတာဖြစ်ပြီးအိမ်ကိုအကြောင်းကြားတာမရှိဘူးလို့မိသားစုအတိုင်းဝိုင်းကပြောပါတယ်အလားတူဒီလ18ရက်နေ့ကလည်းကြောက်ဖြူမြို့နယ်ကတ်တပြေကျေးရွာသား3ဦးကိုအေးအေးအမားခံလို့ဆွတ်ဆွဲပြီးတမ်တော်ကနေဖမ်းဆီးထားတာတွေလည်းရှိပါတယ်
ရှမ်းပြည်တောင်ပိုင်းမိုးနှဲမြို့နယ်ကျင်းတောင်မြို့နယ်ခွဲအတွင်းမှာကျင်းတောင်ရေအားလျှပ်စစ်စီမံကိန်းကနေဝန်ထမ်းအိမ်ရအတွက်ကျဲလက်လူထုပိုင်မြေဧကရာကနန်းကိုတင်းယူမဲ့ကိစ္စကိုလူထုကစုပေါင်းကန့်ကွက်လိုက်ပါတယ်ကျင်းတောင်မြို့အရှိတောင်ဖက်18မိုင်လောက်ဝေးတဲ့ကွန်လုံကျေးရွာအုပ်စုတပ်လုံကျေးရွာအပိုင်မြေဧက250ကျော်မှာအစိုးရနဲ့ရေအားလျှပ်စစ်စီမံကိန်းကုမ္ပဏီတို့ပူးပေါင်းပြီးတင်းယူဖို့စူးစမ်းနေတာပါလူထုကလက်မခံလို့ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကတချိန်လင်းခဲခရိုင်အုတ်ချုပ်ရည်မှုနဲ့မိုးနှင်းမြုပ်နဲ့အုတ်ချုပ်ရည်မှုယုံကိုကန့်ကွက်စာပေးပို့ထားတဲ့အပြင်အခုလည်းပဲလူထုရဲ့ရာမြင့်မသိမ့်ပိုက်ဖို့ဝိုင်းဝန်းလှုပ်ဆောင်ပေးနေတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပြည်နယ်လွတ်တော်အမတ်စိုက်ကွန်ဆန်မင်းကပြောပါရယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလာမယ့်2020ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ကနေဝင်ရောက်ရှင်ပြိုင်ကြမယ်။အမျိုးသမီးလွတ်တော်ကိုစလေလောင်းဟာအရင်ရွေးကောက်ပွဲထက်ပိုပြီးတော့နည်းနေပါတယ်။ဘာကြောင့်ချင်းအမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားနည်းနေရတာပါလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးကိုဆိုင်မင်းကနေပြောပြပေးသွားပါမယ်ရှင်။
လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်အတွင်းတတိပုဂ္ဂလအပါအဝင်နိုင်ငံရေးပါတီ12ပါတီကလွတ်တော်ကိုယ်စားလှယ်နေရာကျော်ဝင်ရောက်ရှင်ပြိုင်ကြမှာပါ။အဲ့ဒီထဲမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းဆက်ရှိဦးတာပါဝင်တယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်တွင်ရဲမှုဦးလင်းကျော်ကပြောပါရယ
်။ဒီတည်းကိုဗစ်ဖြစ်နေတဲ့ချိန်မှာဒေရောတော့ပါပေါ့ပါတီတွေကနေမှာအမြင်လွတ်ချရတဲ့အနေအားဒီလိုကျွန်တော်တို့ကြည့်ရ။ကိုဗစ်တော့ပဲဒီဟိုအမျိုးသမီးတွေကတော့မိသားစုတွေနဲ့နီးကပ်ရှိနေတာပေါ့နော်အဲ့တော့ဒီလိုစိတ်ရင်းနဲ့ရင်းနဲ့တော့ဝေဖန်နိုင်ဖို့အတွက်ကကြောက်တယ်ကိုကကိုဗစ်ကလည်းဟိုအတူတက်ကိုအဟန့်တာဖြစ်စီအမေဆုံးတဲ့ကျွန်တော်ပြင်နေ2020မှာပုံများလာဖို့ကျွန်တော်ဝေရောက်တယ်ဒီအခုကတော့ဟိုနည်းနည်းရော့သွားတော့ရော့သွားတဲ့အားတော့
ချင်းမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုနည်းနေတာဟာချင်းတလေထုံးတန်းအစဉ်အလာအရလွမ်းမိုးကြီးစိုးမှုတွေရှိနေသေးတဲ့အတွက်ဖြစ်တယ်လို့ကြားမတန်းတူရေးနဲ့အမျိုးသမီးရေးဆောင်ရွက်နေသူနီနုအဖွဲ့ရဲ့ဒါရိုက်တာမိုင်လျာနိုင်ဂျဲကပြောပါတယ်
သမောပွားရန်ချင်းစိုးနေတယ်လို့ပဲမြင်နေပါတော့။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ချင်းတလေးထုံတန်းမှာဆိုရင်တဲ့ community issue တွေဆွေးနွေးတယ်ဆိုဖြတ်ချက်ချတဲ့နေရာကနေဒီအမျိုးသားအလုံးကိုဖျက်ထားပေးပါလိမ့်။ရုပ်သားတွေပဲဖျက်ခဲ့တာဟုတ်။
ချင်းအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လာဖို့အတွက်ချင်းအမျိုးသမီးတွေကိုယ်တိုင်အတွေးအခေါ်ပြုပြင်ပြောင်းလဲဖို့လိုအပ်တဲ့အပြင်နိုင်ငံရေးပါတီဦးဆောင်နေတဲ့အမျိုးသားတွေကလည်းအမျိုးသမီးတွေပါဝင်မှုများလာအောင်ဦးစားပေးတင့်တယ်လို့လည်းမိုင်လျာနိုင်ဂျဲကပြောပါတယ်သူတ
ချင်းဒီအမျိုးသမီးဖက်ကားအဖိုင်းကလည်းဒီပြောင်းလဲဖို့လိုလာတယ်ခုနလိုမျိုးနိုင်ငံရေးဆိုတာဒီအမျိုးသမီးတွေနဲ့မဆိုင်ဘူးဆိုတော့ဒီခေါ်လို့ဆိုတော့ဒီအမျိုးသမီးတွေနဲ့နိုင်ငံရေးဆွေးနွေးစားဖို့လိုလာတယ်ပေါ့နော်အဲတော့ဒီတစ်ဖက်မှာဒီအမျိုးသားတွေတစ်ဖက်ကလည်းပါတီဆက်ကအုပ်ဆောင်တဲ့သူတွေနဲ့ဒီအမျိုးသမီးတွေပါဝင်ခွင့်ရလာဖို့ဆိုတော့ဟိုစားပြီးတော့လှုပ်ဆောင်တဲ့လိုမြင်တယ်ပေါ့နော်ဒီရွေးကောက်ပွဲကြီးလာမှဒီအမျိုးသမီးတွေကိုခေါ်တာတော့ဘာမှမဟုတ်ဘဲနဲ့တကယ်လည်းဒီအမျိုးသမီးတွေက နိုင်ငံရေးအတွက်ဘယ်လိုပါဝင်လာနိုင်မှာလဲဆိုတာအထူးတည်းလည်းအတွက်စဉ်းစားပြီးတော့လုပ်ဖို့လည်းလိုပါတယ်လို့ထင်တာ။
ချင်းပြည်နယ်မှာရှင်ပြန်မြတ်အမျိုးသမီးလူတော်ကိုစရဲလောင်းတွေကတော့ဘီတုလူတော်မဲဆန္ဒနယ်မှာ9ဦးအမျိုးသားလူတော်မဲဆန္ဒနယ်မြေမှာ6ဦးပြည်နယ်လူတော်မဲဆန္ဒနယ်မြေမှာ9ဦးတို့ဖြစ်ပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာအမျိုးသမီးလူတော်ကိုစရဲ22ဦးဝင်ရောက်ရှင်ပြန်ခဲ့ကြပါတယ်
လာမယ့်2020ထွေထွေရွေးကောက်ပွဲမှာပြည်ထောင်စုတဝန်းလုံးဝင်ရောက်ရှင်ပြိုင်ဖို့နိုင်ငံရေးပါတီပေါင်း90ကျော်ရှိပါတယ်2015တုန်းကလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းသားဒေသတွေမှာတောင်ပြိုကမ်းပြိုအောင်နိုင်အောင်မလားရွေးကောက်ပွဲရလဒ်ဘလူမျိုးဖြစ်လာနိုင်မလဲလာမယ့်အစိုးရကိုတိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကဘလူဖွဲ့စည်းဖို့မျှော်မှန်းနေကြပါသလဲအမိကစူးစီးထားပြီးတော့နမ်ဟောမ်ကနေတင်ဆက်ပေးသွားပါမယ်ရှင်
လာမယ့်ရွေးကောက်ပွဲမှာလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းအရာအရင်ရွေးကောက်ပွဲတွေတုန်းကလို့ပါတီကြီးတစ်ခုတည်းကပဲတောင်ပြိုကမ်းပြိုနိုင်နိုင်မဲ့အလားအလာမရှိတော့ဘူးလို့ကချင်ပြည်နယ်ပြည်သူ့ပါတီဒုဥက္ကဋ္ဌနဲ့ဥကောင်ကောင်အောင်ခမ်းကပြောပါတယ
်ဒီခြားတာကတော့2020မှာတော့2015လို့ energy ကတော့တောင်ပြိုကမ်းပြိုနိုင်ဖို့တော့အခြေအနေဘယ်မှမရှိတော့ဘူးအခြေအနေရဒါကြောင့်မို့လဲအစိုးရဖွဲ့ဖို့ဆိုတော့အခြေအနေမျိုးတော့ခက်ပါလိမ့်မယ်နောက်တစ်ချက်ကတော့တခြားပါတီပြည်မအပါတီတွေလည်းရှိပါတယ်ဒါကြောင့်လည်းညွန့်ပေါ်အစိုးရဟာမလွဲမတွေဖြစ်ပါလိမ့်မယ်ဒါကြောင့်လည်းဒီ2020ရဲ့အလွန်မှာတော့မလွဲမတွေညွန့်ပေါ်အစိုးရဒါမဟုတ်ဘူးဆိုရင်ညီညွတ်ရေးအစိုးရကြီးဖြစ်ပါလိမ့်မယ်
တိုင်းနာအရေးလေးလာသုံးသတူဦးမောင်မောင်စိုးကလည်းလက်ရှိအနေထားအရ2020ရွေးကောက်ပွဲအပြီးလွတ်တော်ထဲမှာတိုင်းနာပါတီတွေရဲ့အခမ်းကဏ္ဍမှာအကောင်းလာနိုင်တယ်လို့ပြောပါတယ
်ကရင်ပြည်နယ်မှာတော့NLD အကောင့်နေစေလို့ပြရပါတယ်အဲ့တော့ကျန်တဲ့တိုင်းသားပြည်နယ်နာခုမှာတော့တိုင်းသားပါတီတွေအကောင့်ကိုအလားအလာရှိတယ်လို့ထင်ပါတယ်ဒီပြတစ်ချက်နေနဲ့ပြောမှဆိုရင်တော့တိုင်းသားအပါတီတွေအကောင့်လာရင်တော့လွတ်တော်ရင်းမှာတိုင်းသားပါတီတွေအခမ်းအနားကြီးလာနိုင်ပါတယ်အဲ့တော့အစိုးရဖွဲ့စည်းရေးနဲ့ပတ်သက်လို့ရှိနေတယ်တိုင်းသားပါတီတွေအခမ်းအနားပူကြီးလာနိုင်
မြန်မာနိုင်ငံရေးမှာပါတီကြီးတစ်ခုတည်းကလွတ်လပ်စွာချဲလဲလုတ်ကင်နေတဲ့အစိုးရထက်ပါတီအများစုနဲ့စုပေါင်းကဖြစ်ပေါ်လာမဲ့ညွန့်ပေါင်းအစိုးရကရာတိုင်းပြည်အတွက်ပိုပြီးအကျိုးရှိနိုင်မယ်လို့ရှမ်းတိုင်းနားများဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အထွေထွေအတွေးရေးမှူးတစ်စိုက်ကျော်ညွန့်ကပြောပါတယ
်ပါတီကြီးတစ်ခုက90ရာခိုင်နှုန်းမကျော်ဘူးဆိုတာနဲ့သူကဘက်ဒီခက်ကဘယ်သူအစိုးရဖြစ်မလဲဆိုတဲ့ကိစ္စကစကားပြောလာပြီလေဆိုတော့ဘယ်သူကစီယုံကြီးအားပူကောင်းမယ်ဒါမှမဟုတ်ရင်ဒီမူဝါဒတွေကတူညီကြမလဲပေါ့အဲ့ဒီပေါ်မှာအပြန်အလှန်ဘာတင်းနေပေါ့လေဆက်ဆက်ညီနိုင်ရတာပဲရှိလာနိုင်တယ
်တိုင်းနာပြည်နယ်တွေမှာတိုင်းနာပါတီတွေကအနိုင်ရမှသာဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မယ်လို့ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KYSDP ပါတီကခူဂျိုဆက်ကပြောပါတယ
်ကျွန်တော်တို့မဟာမိတ်တွေလောက်နိုင်မယ်ဒီလိုတကယ်သွားနိုင်မယ်ဆိုလို့ရှိတော့အကယ်၍များကျွန်တော်တို့ပြည်နယ်တီးတီးတိုင်းထဏီတိုင်းသားတွေနိုင်ရမယ်ဆိုလို့ရှိတော့ကျွန်တော်တို့ညှော်မထားတဲ့ကျွန်တော်တို့ Federal ကို Postal သွားနိုင်မယ်လို့တော့ညှော်လေတယ်ပေါ့
2020ရွေးကောက်ပွဲအလွန်မှာပါတီပေါင်းစုံနဲ့စုပေါင်းဖွဲ့စည်းထားတဲ့ညွန့်ပေါင်းအစိုးရဖြစ်လာနိုင်ဖို့အတွက်ရွေးကောက်ပွဲဝင်မဲ့သက်ဆိုင်ရာတိုင်းနာပါတီအသီးသီးရဲ့စူးစမ်းအထောက်အမှုနဲ့လှုပ်ဆောင်မှုအပေါ်မှာမူတည်နေတယ်လို့သုံးသပ်နေကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။နှစ်ပေါင်း80ကျော်တိုက်ပွဲဝင်လာတာဟာပြည်내ဖွဲ့စည်းပုံအခြေခံဥပဒေရရှိဖို့အဓိကဖြစ်တယ်လို့နေပြည်တော်ရောက်တိုင်းနာခေါင်းဆောင်တွေကပြောကြားလိုက်ပါတယ်။ဖားကန့်ဒေတာကြောက်စိမ့်မော်မြေပြိုမှုမှာလူရာကနန်းတေဆုံးမှုနလနီးပါးရှိလာပေမဲ့အစိုးရကတာဝန်ယူမှုတာဝန်ခံမှုဖြေရှင်းတာတွေမရှိသေးဘူးလို့ကချင်လူမှုအတိုင်းဝိုင်းတွေကထောက်ပြပြောဆိုလိုက်ပါတယ်။
တော်တော်ရှင်တွေခုနဆင်နေခဲ့ကြတာကတော့ကျမတို့ Fever Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။ Syria ပြည်သူတွေပေါ်မရေတွက်နိုင်လောက်အောင်ရဲစစ်စစ်နှိပ်ကွပ်မှုတွေကျူးလွန်ခဲ့တဲ့ Syria သမ္မတ Bashar al-Assad အနေနဲ့တာဝန်ခံမှုရှိရမယ်ဆိုတာကို American ပြည်ထောင်စုကတနိမ့်ထံချမှတ်ထားဆဲဖြစ်ပါတယ်။သူကျူးလွန်ခဲ့တဲ့အထက်မှာတချို့စစ်ရာဇဝင်မှုများသလိုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့အဆင့်ထိပြင်းမှုများပါတယ်။ ဒါကြောင့်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနနဲ့ဗန်နိုင်းဝန်ကြီးဌာနတို့ကနေဇူလိုင်လ29ရက်နေ့ကစီဇာစီးရီးယားရဲ့သားများကာကွယ်ပေးအုပ်ဥပဒေအရစီးရီးယားရာရှိ14ယောက်နဲ့တခြားအနာပိုင်တွေကိုရေးယူလိုက်ပါတယ်။ရဲစက်မှုတံခန်းစားခဲ့ရတဲ့နင်းနာသူတွေအတွက်အခုနောက်ဆုံးထုတ်ပြန်လိုက်တဲ့အရေးယူစာရင်းမှာဟာမာနဲ့မာရက်အန်နူမန်တို့ပါဝင်ပြီးသူတို့ဟာအာဇက်အစိုးရရဲ့ရဲဆက်ဆုံးသူတွေဖြစ်နာမည်ဆိုးနဲ့ကြော်ကြားပါတယ်။လွန်ခဲ့တဲ့9ရက်ကအာဇက်စစ်တပ်ကဟာမာမြို့ကိုဝင်စီးတုန်းကနင်းရဲဆောင်ဆန္ဒပြနေသူအများပြားကိုရဲဆက်ဆက်တိုက်ဖျက်ခဲ့တာဟာနောက်ထပ်တုံ့လုံချာချာမှုတွေရှိနေအောင်မယ်ဆိုတဲ့လက္ခဏာပဲဖြစ်ပါတယ်။မနစ်တုန်းကလည်းရမန်ဒန်ဝါရှောင်ပြီးအစ်ပွဲတော်ဆင်နွှဲဖို့မိသားစုတွေပြင်ဆင်နေချိန်မှာအာဇက်စစ်တပ်နဲ့မဟာမိတ်တွေကမာရက်အန်နူမန်မြို့ကစလူစီကားတဲ့ဈေးပေါ်ဘုံကျဲချလို့အပြစ်မဲ့စီးရီးယားပြည်သူ42ယောက်သေဆုံးခဲ့ပါတယ်။အာဇက်အစိုးရရဲ့စစ်တပ်ကလူအသက်ကိုဗရန်နာမထားပဲအရက်သားတွေတိမ့်နဲ့ချီပြီးတက်ခဲ့သလိုရင်းရဲဆောင်ဆန္ဒပြနေသူတွေကိုဖမ်းဆီးနှိပ်စက်တာကျောင်းတွေဆေးရုံတွေနဲ့ဈေးတွေကိုလည်းဖျက်ဆီးခဲ့ပါတယ်။အမေရိကန်အာဏာပိုင်တွေက EU အုပ်ချုပ်မှုအာဏာမိတ်13894ရဇူဟက်ဒော်ဖစ်အာဇက်နဲ့ Syria အာရတရဲ့တမတ်တဲ့ဇူဟက်ဒော်ဖစ်အာဇက်ရဲ့ရွေးရောက်သားကာရန်အာဇက်တို့ကိုအရေးယူပိတ်ဆို့မှုနဲ့တိုက်ခတ်လိုက်ပါတယ်။ဘရှားအာဇက်ရဲ့သားဟာဖက်အာဇက်ကိုလည်းအမေရိကန်ကအလားတူမိတ်နဲ့အရေးယူလိုက်ပါတယ်။နှိပ်ကမှုကြောင့်တည်ဆုံခဲ့ရသူတွေကိုအမှတ်တရရှိနေချိန်မှာသူတို့ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေအတွက်ပရှားအရာဇက်နဲ့သူ့အဆိုအရတာဝန်ခံမှုရှိစေဖို့အမေရိကန်ပြည်အောင်စုကဆက်လက်ကြိုးစားနေမှာဖြစ်ပါတယ်။အာဇက်ရဲ့မလိုအပ်တဲ့ရက်ဆက်တဲ့စစ်ပွဲတွေဆုံးသတ်ဖို့အချိန်တန်ပါပြီ။စီးရီးယားပြည်သူတွေအတွက်ငြိမ်းချမ်းရေးရဖို့တည်ကြတဲ့လမ်းကြောင်းကတော့နိုင်ငံရေးအဖြစ်တရားဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်154ပဲဖြစ်ပါတယ်။အမေရိကန်ရဲ့စီဇာအုပ်ဥတွေနဲ့တခြားစီးရီးယားအာဏာပိုင်တွေကိုတိုက်ခတ်မှုတွေဟာစီးရီးယားပြည်သူတွေထိခိုက်နေအောင်မရည်ရွယ်ပါဘူး။လူမှုရေးစာနာမှုအထောက်ပံ့ဖြန့်ဖြူးရေးဒါမှမဟုတ်စီးရီးယားရှေ့မြောက်ဘက်ကအလှုပ်ရှားမှုတွေမတည်ငြိမ်ဖြစ်အောင်ပြင်ပထားမှလည်းမဟုတ်ပါဘူး။အမေရိကန်ကလူလူချင်းစာနာမှုအထောက်ပံ့တွေကိုဆက်လက်ပံ့ပိုးနေပြီးအာဇက်ဆိုရအထင်းချုပ်တဲ့နေမြေမှာတော့ကူညီပေးနေတာဖြစ်ပါတယ်။ပြည်ပခစတင်ကလေးကအမေရိကန်နေနဲ့ဒေါ်လာ 17.1 ဘီလီယံကျော်တန်ဖိုးရှိတဲ့လူလူချင်းစာနာမှုအထောက်ပံ့တွေကူညီခဲ့ပြီးဒီလိုပဲဆက်လက်ကူညီပေးနေဦးမှာဖြစ်ပါတယ်။ဟာမာနဲ့မာရက်အန်နူမန်ရဲ့ရက်ဆက်မှုတံခံခဲ့ရတဲ့သူတွေအတွက်တရားမျှတမှုဆောင်ကျဉ်ပေးဖို့နဲ့အာဇက်အစိုးရရဲ့တခြားစစ်ရာဇမှုတွေနဲ့လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇမှုတွေပေါ်တာဝန်ခံမှုရှိကိုရှိရမှာဖြစ်ပါတယ်။အာဇက်အစိုးရနဲ့သူ့ကိုထောက်ခံသူတွေအနေနဲ့ရွေးချယ်ကြတခုပဲရှိပါတယ်။စီးရီးယားပြည်သူတွေအတွက်တိတ်ခါရှိရှိလူခွင့်ရေးကိုလေးစားလည်နာပြီးစီးရီးယားကြက်တဲကိုရေရှည်တည်တံ့မဲ့နိုင်ငံရေးဖြေရှာဖို့နောက်ကြောင်းပြန်မလဲရှေ့ရှုကြဖို့နဲ့ဒါမှမဟုတ်တားဆီးပိတ်ဆို့တဲ့တံခတ်မှုအစ်စ်တွေနဲ့ရင်ဆိုင်ဖို့ပဲဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com မြန်ဆောင် editorials ကို email နဲ့ပို့နိုင်လို့23261931343ကို text နဲ့လည်းပို့နိုင်ကြပါတယ်ရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE စီစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါတန်ကြောင့်ကမ္ဘာတစ်လုံးစားနပ်ရိက္ခာမလုံလောက်မှုနဲ့အငတ်ပေးရင်ဆိုင်ဖို့စိုးစိုးဝါးဝါးဖြစ်လာစေနိုင်တယ်လို့ American ချိတ်ဆိုင်လူသားချင်းစားနပ်မှုဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ KA ကပြောပါတယ်ကမ္ဘာတစ်လုံးစားနပ်ရိက္ခာပြတ်လတ်မှုနဲ့ကျုံ့နိုင်သူအခြေအတွက်ဟာနဆလောက်တိုးလာနိုင်ပြီးဒီနှစ်ကုန်လောက်ဆိုလူသန်းပေါင်း290လောက်ထိခံစားလာရနိုင်တယ်လို့သူတို့ဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ Arab Sorbonne များသမ္မတနိုင်ငံ UAE အခြေစိုက်ကုမ္ပဏီနှစ်ခုဖြစ်တဲ့ Patria Cargo နဲ့ Delta Bus Supply FCC တို့ဟာအီရန်ရဲ့အကြီးဆုံးလေကြောင်းလိုင်းမဟန်အဲကိုအထောက်ပံ့ပေးနေတဲ့အတွက် American အစိုးရကဒဏ်ခတ်အရေးယူလိုက်ပါတယ်။ဒီကုမ္ပဏီနှစ်ခုဟာ American အစိုးရအမည်မဲဆင်းသွင်းထားတဲ့မဟန်အဲအတွက်စက်ပစ္စည်းအစိတ်ပိုင်းတွေနဲ့ထောက်ပံ့ပို့ဆောင်ရေးလုပ်ပေးနေတာကြောင့်အရေးယူရာဖြစ်ကြောင်း American ဗန်နာရေးဌာနကဗိုလ်တပူးနယ်မှာပြောပါတယ်။ဒါ့အပြင် Patria Cargo ကုမ္ပဏီပိုင်ရှင် UAE ကအီရန်နိုင်ငံသား Amin Madavi ကိုလည်းဒဏ်ခတ်အရေးယူလိုက်ကြောင်းပြောပါတယ်။ထိုင်းနိုင်ငံထဲမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေသူတွေကလူသိများတဲ့ဆန္ဒပြခေါင်းဆောင်တော်တော်များများကိုထိုင်းရဲတပ်ဖွဲ့ကကျက်တပ်ပြင်းနေမှာထပ်မံဖမ်းဆီးလိုက်ပါတယ်။
ထိုင်း ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့ ထင်ရှားတဲ့ လူငယ် ခေါင်းဆောင် 12 ဦး တည်း နာမည်ကျော် rap အဆိုတော် 2 ဦး လည်း ပါပါတယ် နောက်ထပ် တက်ကြွ လှုပ်ရှားသူ 4 ဦးကို ဖမ်းဆီးဖို့ ဝရမ်း ထုတ်ထားတယ် လို့လည်း ထိုင်း ရဲတပ်ဖွဲ့က ပြောပါတယ် မြန်မာ-ကိုရီးယား ခေါင်းဆောင် Kim Jong-un ရဲ့ ညီမ ဖြစ်သူ Kim Yo-jong ဟာ မြန်မာ-ကိုရီးယား နိုင်ငံရဲ့ ဒုတိယ အာဏာ အရှိဆုံး ပုဂ္ဂိုလ် ဖြစ် တာဝန် ထမ်းဆောင် နေတယ် လို့ တောင်ကိုရီးယား ထောက်လှမ်းရေး ဖွဲ့က ယူဆ ထားကြောင်း တောင်ကိုရီးယား ဥပဒေပြု အမတ်တယောက်က ပြောပါတယ် ဒါပေမဲ့ Kim Jong-un ကို ဆက်ခံမဲ့ သူ ဖြစ် သတ်မှတ်ထားတာမျိုး တော့ မဟုတ် ဘူး လို့ လည်း ပြောပါတယ် တောက်ကြနေ မနက်ခင်း သတင်း တွေ က တော့ ဒီလောက် ပါပဲ ရှင် ကိုရိုနာဗိုင်းရပ်စ် ရောဂါ ကူးစက်မှု အရေးပေါ် အခြေအနေ ကြောင့် VOA မြန်မာ ပိုင်း ထုတ်လွှင့် ချက် တွေ ကို ယာယီ ပုံစံ ပြောင်းလဲ ထုတ်လွှင့် ပေး နေတာ ပါ သောတာရှင် ပေါင်း စိတ် ချမ်းသာ ကို ကျမ်းမာ ကြပါစေ VOA ကို နားဆင်တဲ့ အတွက် ကျေးဇူး တင်ပါတယ် ကျမ ခင်ရသက်ပါ
This program has come to you from the Voice of America, Washington.